Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2016အောက်တိုဘာလ2ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင်
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုစောဝန်းနိုင်တဲ့အတူကြီးညာပေးပါပါစီရဲနိုင်ငံအလက်ပိုမြို့ကတဘုံလေးထိန်းချုပ်ထားတဲ့နေရာမှာရှိတဲ့အကြီးဆုံးစစ်ရုံကိုစနေနေ့ကဘုံကျဲတိုက်ခိုက်တဲ့ဒုတိယအကြိမ်မြောက်ခံခဲ့ရပါတယ်တရုတ်ရဲတပ်သင်္ဘောနှစ်ဆင့်ဟာ9ရက်ကြာချစ်ကြည်ခီးစဉ်ဖြစ်တဲ့ရန်ကုန်တီလဝါစစ်ကမ်းကိုရောက်ရှိလာပါပြီအိန္ဒိယနိုင်ငံမှာတော့အခွန်ရှောင်သူတွေ6000ကျော်ရှိတဲ့ထဲကသူတို့စီကပြန်ရမယ့်ငွေဟာ6ဘီလီယံလောက်ရှိနေတယ်လို့ဘန်ဒါယင်းဝန်ကြီးကအကြေပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန်တိုင်
းဟုတ်ကဲ့ပါရှင်သတင်းတွေပြီးတော့ရရှင်နေနားဆင်ကြရမှာကမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကိုအရေးယူဖို့အစိုးရကပြင်ဆင်နေတဲ့ပုံအာရှလူခွင့်ရေးကော်မရှင်ကဘယ်လိုတုံ့ပြန်ခဲ့ပါသလဲ
ဒီကိစ္စကတော့အရေးယူဖို့လူတွေလို့ကျွန်တော်တို့လဲမြင်နေဘာဖြစ်လို့လဲဆိုတော့က
မကြခင်မှာပြည်စုံကိုနားဆင်ရပါမယ်ရှင်။ဒီအကြောင်းနဲ့အတူထိုင်းရောက်မြန်မာလူသမားတွေရဲ့ဘဝနဲ့နိုင်ငံကိုငွေပြန်ပို့မှုအားအပေါ်တုံ့သက်ထားတဲ့ဦးအောင်ခင်ရဲ့မြန်မာရေးတုံ့သက်ချက်နဲ့ American Style Indian အသုံးတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွက်ကြရင်တော့ IS စစ်သွေးကြွတွေကို American ဦးဆောင်တဲ့မဟာမိတ်တပ်တွေကအမြင့်ပြတ်ချေမုန်းတော့မှမလို့ IS တွေဘက်ကဘလို့ဗျူဟာတုံးပြီးတော့ခုခံဖို့ပြင်ဆင်နေတယ်လေ။ဒါကိုကြားရမှာဖြစ်ပြီးစနေနေ့ညဓာတ်ရိုက်လေးလိုင်းအစည်းအဝေးကိုလည်းပြန်လည်ထုတ်လွှင့်ပေးဖို့ရှိပါရရှင်။ဒါတွေကိုလည်းမပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုစုံဝင်းလိုင်းကကြီးညာပေးပါမယ်ရှင
်။စီးရီးယားနိုင်ငံမှာတဘုံလေးထိန်းချုပ်ထားတဲ့အလက်ပိုမျိုးတစ်မျိုးလုံးကိုပြန်သိမ်းပိုင်နိုင်မှုစီးရီးယားစုကတက်တွင်နဲ့သူတို့ရဲ့မဟာမိတ်ရုရှားတို့ကပြင်းထန်တဲ့ထိုးစစ်ဆင်နေပြီးစနေနေ့ကတော့မြို့အရှိချမ်းတဘုံလေးထိန်းချုပ်တဲ့နေရာမှာနောက်ဆုံးကျန်နေတဲ့အကြီးဆုံးစစ်ရုံကိုရပ်ပိုင်းတွင်းမှာပဲဒုတိယအကြိမ်မြောက်ဖြစ်ဘုံကျဲတိုက်ခိုက်တာခံရတယ်လို့ကေဆေးလူသားတွေကပြောပါတယ်။ M10 စစ်ရုံမှာဘုံအဆအနတွေထိမှန်ထားတဲ့လူနာတွေကိုဆံဝင်တွေကအရေးပေါ်ခွဲစိတ်ကုသမှုတွေလုပ်နေတော့စီပိုင်းနဲ့ထည့်ထားတဲ့ဘုံတွေနဲ့စစ်ရုံကိုပစ်ခတ်တာအနည်းဆုံး2ကြိမ်လောက်ခံရတယ်လို့ Syria American စစ်ပညာရှင်အဖွဲ့ကပြောပါတယ်။ပြိုပြက်နေတဲ့စစ်ရုံဆောက်ဦးတွေထဲမှာစစ်ဝင်တန်းတွေနဲ့လူနာတချို့ပိတ်မိနေသေးပဲလို့ဆိုပါတယ်။စစ်ရုံနှစ်ရုံကတေယုံဟာဗုဒ္ဓဘုနေလေချောင်းတိုက်ခတ်မှုကြောင့်လူများပြားတေဆုံးစေပြီးဆေးကုသဖို့မဖြစ်နိုင်အောင်လည်းပျက်စီးသွားတာပါ။စီးရီးယားလူခွင့်ရဲ့စောင့်ကြည့်ဖွဲ့ကြီးကတော့လက်ပေါ်မှာဒေသခံ3သိန်းလောက်ပိတ်မိနေပြီးသူတို့ကိုကုသပေးနေတဲ့ဆံဝန်ပေါင်းက30လောက်ရှိတယ်လို့ပြောပါတယ်။အလက်ပေါ်ကတဘုံတွေထိန်းချုပ်ထားတဲ့အပိုင်းမှာလေချောင်းတိုက်ခတ်မှုတွေနေရာအနှံ့တွေ့ရပြီးစနေနေ့ဘုံကျဲမှုကြောင့်ကလေးငယ်6ဦးပေါင်းဝင်လူနည်းဆုံး20တေဆုံးခဲ့ရပါတယ်။
Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ကပြိုင်မဲ့ Democrat Party သမ္မတလောင်း Hillary Clinton ရဲ့ခင်ပွန်းအရင် American သမ္မတဟောင်း Bill Clinton အနေနဲ့တခြားအမျိုးသမီးတွေနဲ့ပတ်သက်ခဲ့မှုရှိတာတွေကိုသမ္မတရွေးကောက်ပွဲမှာအဓိကကြားတဲ့အကြောင်းအရာအဖြစ်လှုံ့ဆော်မှုစ조사နေပါတယ်။ပြိုင်မဲ့ကိုယ်စားလှယ်လောင်းကိုပုဂ္ဂိုလ်ရေးအရာတိုက်ခိုက်ခြင်းအပြင်အမျိုးသမီးမျက်စံနှာရှင်တွေရဲ့ထောက်ခံမှုပိုရစေလိမ့်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းတောက်ချန်နေက The New York Times သတင်းစာနဲ့ပြုလုပ်တဲ့မေးမြန်းကမှာ Trump ကပြောပါတယ်။လက်ရှိအချိန်မှာတော့အမျိုးသမီးမျက်စံနှာရှင်စုစုပေါင်းရဲ့သုံးပုံနှစ်ပုံကထရန့်ကိုမနစ်သက်ကြဘူးလို့လူတုစစ်တမ်းတွေမှာဖော်ပြနေပါတယ်။ Hillary Clinton ဟာနိုင်ငံရေးသမိုင်းတစ်လျှောက်လုံးမှာအမျိုးသမီးတွေကိုအစော်ကားဆုံးလူပုဂ္ဂိုလ်ကိုအိမ်အောင်ပြုခဲ့သူဖြစ်တဲ့ဆိုပြီးအမေရိကန်သမ္မတအဖြစ်1993ခုနှစ်ကနေ2000ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့တဲ့ Bill Clinton ကိုရည်ညွှန်းပြီးတော့ Trump ကပြောပါတယ်။ Trump ကအဲ့ဒီလိုပုဂ္ဂိုလ်ရေးတိုက်ခိုက်မှုတွေလုပ်လာလိုက်မယ်ဆိုတာကိုကြိုတင်တွက်ဆမိထားတဲ့ Clinton မဲဆွေကြီးအဖွဲ့ကလည်း Bill နဲ့ Hillary Clinton တို့နှစ်ဦးအိမ်အောင်ရေးကိစ္စဆွေးနွေးထားတဲ့အသံဖိုင်ကိုထုတ်ပြန်ခဲ့ပါတယ်။အိမ်တောင်၃ကပြုတ်ဘူးတဲ့အိမ်ချမ်းမြေလုပ်ငန်းရှင်ထရမ့်အနေနဲ့အိမ်တောင်ရှိနေတဲ့ကာလအတွင်းမှာပဲတခြားအမျိုးသမီးတွေနဲ့ပတ်သက်မှုတွေကြောင့်အိမ်တောင်ကွဲခဲ့ရပြီးအဲ့ဒီသူနဲ့ပတ်သက်တဲ့အမျိုးသမီးဟာလည်းနောက်ပိုင်းမှာဒုတိယဇနီးဖြစ်နေဖြစ်ခဲ့တဲ့အခြေအနေမျိုးနဲ့ရင်ဆိုင်ခဲ့ရတဲ့ကြားကပဲထရမ့်ကအခုလိုနှုတ်ပိုင်းဆိုင်ရာတိုက်ခိုက်မှုတွေပြုလုပ်လာတာဖြစ်ပါတယ်
American Bureau ဆွေနိုင်ငံတော်တရားရုံးချုပ်ကတနင်္လာနေ့မှာတက်တန်းတက်ဆာမှာဖြစ်ပြီးနှစ်ပေါင်း25နှစ်အတွင်းပထမဆုံးကြိမ်ဖြစ်တဲ့အဖွဲ့ဝင်တရားသူကြီး၉ဦးစား၈ဦးနဲ့ပဲစတင်မှာပါလက်လက်နေတဲ့တရားရုံးချုပ်တရားသူကြီးတနေရာအတွက်နိုဗ ెంబ ာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာအနိုင်ရသူကဆုံးဖြတ်မှာပါ February လတုန်းက Conservative အယူဆရှိသူတရားရုံးချုပ်တရားသူကြီး Antonin Scalia ရုတ်တရက်ကွယ်လွန်သွားတဲ့နောက်ပိုင်းတရားရုံးချုပ်မှာ Liberal နဲ့ Conservative တို့ကြားသဘောထားကွဲနေတာမို့တရားရုံးချုပ်တရားသူကြီးအစ်တူခန့်ပြီးသူ့ကိုအထက်လွှတ်တော်ကအတည်ပြုပြီးမှသာ အခုဒီမဆုံးဖြတ်ရသေးတဲ့အရေးပါတဲ့ကိစ္စအတော်များများကိုဖြေချနိုင်မှာလည်းဖြစ်ပါတယ်။တမရဘယ်ရစ်အိုဘားမားက liberal ယူဆရှိသူတရားသူကြီး Merrick Garland ကိုအမည်စင်းတင်သွင်းခဲ့ပေမဲ့သူ့ကိုအခုဒီအတိမပြုနိုင်သေးပါဘူး။အထက်လွှတ်တော် Republican Party ဝင်တွေကတော့နောက်တမရတဲ့ရွေးချယ်တဲ့သူတို့ဆောင်ဆိုင်မယ်လို့ပြောပါတယ်။ဒါကြောင့် American နိုင်ငံသားတွေမဲပေးရွေးချယ်မယ်တမရလောင်းတွေဖြစ်တဲ့ Democratic Party Hillary Clinton နဲ့ Republican Party က Donald Trump နဲ့နှစ်ယောက်တည်းကနိုင်တဲ့သူရွေးပေးမယ်တရားရုံးချုပ်တရားသူကြီးဟာလာမယ့်နိုင်ငံတော်တရားရုံးချုပ်ရဲ့အဆုံးဖြတ်တဲ့အတွက်အရေးပါတဲ့သူဖြစ်လာမှာပါ။ဒါပေမဲ့လက်ရှိနိုင်ငံတော်တရားရုံးမှာတရားရုံးတရားသူကြီးနှစ်ဦးကအသက်80ကျော်နေပြီဖြစ်ပြီး88နှစ်အရွယ်လည်းရှိနေလာမို့ရွေးကောက်ပွဲမှာဘသူပဲနိုင်နိုင်တရားရုံးတရားသူကြီးတွေနေရာထပ်ပြီးလစ်လပ်လာဖို့တော့ရှိနေပါတယ်။
အရှာနဲ့ဥရောပအကြကကော့ကစ်ဆက်ဒေသကိုငင်းငိုင်းခီးထွက်နေတဲ့ပုတ်ဟန်မင်းကြီးဖရန်စစ်ဟာစနေနေ့ကဂျော်ဂျီယာနိုင်ငံမြို့တော်ကကွင်းပြင်ကြီးအတွင်းလူတုဆူတောင်းပွဲတစ်ခုကျင်းပခဲ့ပါတယ်။ဂျော်ဂျီယာနိုင်ငံမြို့တော်တစ်ပလီစီမှာရှိတဲ့လူနည်းစုကက်သလစ်ဘာသာဝင်တွေကိုပြောကြရမှာသူတို့ဘဝတွေမှာရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲအရှုပ်ထွေးတွေကိုဘလို့ရင်ဆိုင်သင့်တယ်ဆိုတာနဲ့ပတ်သက်လို့ပုတ်ဟန်မင်းကြီးကနှစ်သိမ့်စကားပြောကြားခဲ့ပါတယ်။ဒါဟာပုတ်ဟန်မင်းကြီးအနေနဲ့ပြပခေးစဉ်16ခုသွားခဲ့တဲ့အထက်ကလူအနည်းဆုံးတက်ရောက်တဲ့ဆူတောင်းပွဲတစ်ခုလည်းဖြစ်ပါတယ်။လူပေါင်း2000ကျော်လောက်ဆန့်တဲ့အားကစားကွင်းအတွင်ကျင်းပတဲ့ဒီဆူတောင်းပွဲကိုအခုတက်လာတဲ့လူ3000တက်များတဲ့သူတွေတက်ကြလိမ့်မယ်လို့အခမ်းအနားကိုစီစဉ်သူတွေကမျှော်လင့်ထားခဲ့ကြတာပါတက်ကြရ1054ခုနှစ်တုန်းကခရီးယံဘာသာအတွင်းအရှိချမ်းနဲ့အနောက်ချမ်းဆိုပြီးဂိုင်းနှစ်ခုကွဲသွားခဲ့တဲ့အတွက်အခြေခံအယူဆချက်မတူကြတာကြောင့် Orthodox ရှေးဥစွဲအယူဆရှိတဲ့ခရီးယံဘာသာတရားကိုကိုးကွယ်သူတွေအနေနဲ့ဒီဆူတောင်းပွဲကိုမတက်ကြဖို့ဂျော်ဂျီယာအော်သိုဒေါက်စ်ဖျားကြောင့်ကဂိုင်းအုပ်ကြီးအီလီယာကပွေဟမ်းမင်းကြီးမရောက်ခင်နေ့ရက်အလိုမှာကြီးညာချက်ထုတ်ပြန်တားမြစ်ခဲ့ပါတယ
် UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ EU American တန်ငါမနေ့ကင်းတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်ရဲ့တင်မောနှစင်ဟာငါကြာချစ်ကြီးခီးစင်ဖြစ်နေရန်ကုန်တိလဝါစစ်ကမ်းကိုရောက်လာကြောင်းမြန်မာအစိုးရသတင်းမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါန်ဆန်းစုကြည်အစိုးရတက်လာခဲ့ပြီးနောက်ပိုင်းမြန်မာနဲ့ဆက်ဆံရေးကောင်းမွန်စေဖို့တရုတ်အစိုးရကတန်တမန်နီးလန်းနဲ့ကြိုးစားလာခဲ့တာဖြစ်ပြီးအခုတောင်ဘက်မဟာပြွာကျတဲ့မြန်မာနဲ့ဆက်ဆံဆက်ဆံမှုတွေပါတိုးမြှင့်ဖို့လှုံ့ဆော်လိုက်တာလို့အများကရှုမြင်ပါတယ်။ဒေါန်ဆန်းစုကြည်ဩဂုတ်လတဲ့တရုတ်ကိုတွားရောက်ဆင်းသမ္မတရှီကျင်ပင်ကမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာမှန်ကန်တဲ့လမ်းကြောင်းရှိဖို့တိုင်းရှိဖို့လိုလားကြောင်းပြောကြခဲ့တယ်လို့တရုတ်ထိပ်တန်းစစ်ဘက်အရာရှိကြီးတူးကိုလည်းပြီးခဲ့တဲ့လကပဲမြန်မာနိုင်ငံကိုဆဲလွတ်ခဲ့တာပါတရုတ်ရဲတပ်ကအရာရှိနဲ့စစ်သည်928ဦးလိုက်ပါလာတဲ့ရှန်ချန်းနဲ့ဇောင်ချန်းတိုက်ချင်းပစ်ဒုံတန်စစ်လေရေရင်နှစ်ဆင့်ဟာတောက်ကြနေမှာရောက်ရှိလာတာဖြစ်ပြီးမြန်မာနိုင်ငံဆိုင်ရာတရုတ်သံတမန်ကြီးမစ္စတာဟောင်းနဲ့အပြင်တရုတ်ပညာတော်သင်တွေနဲ့စီးပွားရေးပညာရှင်တွေကကြိုဆိုတယ်လို့သတင်းမှာဖော်ပြပါတယ်ဒီတင်မော်တွေဟာအရင်ပင်လယ်ခွေ့ဒေတာကပင်လယ်ကူးတင်မော်တွေဓမြရန်ကာကွယ်မှုနဲ့ဆွန်ဝန်လျပင်လယ်ဓမြတွေနှိမ်နင်းမှုအတွက်၅လကြာတောရောက်နေရကအပြန်မှာချစ်ချေခီးလာရောက်တာလို့တရုတ်ရေချောင်းကာကွယ်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီခီးစင်မှာတရုတ်ရေတပ်အရာရှိတွေကမြန်မာစစ်ဘက်ခေါင်းဆောင်တွေနဲ့တွေ့ဆုံမှုရှိကြောင်းတရုတ်အစိုးရဆွန်ဝန်တရင်းမှာဖော်ပြတယ်လို့မြန်မာနိုင်ငံကတရုတ်ရေတပ်လေ့ကျင့်ရေးတင်ပေါ်2014ခုနှစ်နောက်ဆုံးလာရောက်ခဲ့တာဖြစ်ပြီးအခုရေတပ်တင်မော်တွေနောက်ထပ်တစ်ကြိမ်ရောက်တာလည်းဖြစ်ပါတယ်
။မြန်မာ American EU ဒိမဂျပန်ILO နိုင်ငံတကာအလုံသမားအဖွဲ့ချုပ်တို့ကကိုယ်စားလှယ်တွေဟာအလုံသမားဥပဒေပြုပြင်ရေးနဲ့အသင်းအဖွဲ့ဆန်းဆောင်ရေးမြင့်တင်ရေးဆိုင်ရာပတ်ဝန်းပတ်သက်သူများအလုံးရဲ့ကနဦးအဆင့်ဒုတိယအကြိမ်ဖိုရမ်ကိုစက်တင်ဘာလ29ရက်ကနေ30ရက်နေ့အထိရန်ကုန်မြို့မှာကျင်းပခဲ့ကြပါတယ်။ဒီသက်ဆိုင်သူများရဲ့ဖိုရမ်ကိုကျင်းပခြင်းအပြင်မြန်မာနိုင်ငံရဲ့လူ့ဖော်ကိုင်ပွဲအစုအဖွဲ့၃ခုဖြစ်တဲ့နိုင်ငံတကာအစိုးရများ ILO ဖွံ့ဖြိုးရေးဆိုင်ရာလူ့ဖော်ကိုင်ပွဲများနိုင်ငံတကာစီးပွားရေးနဲ့ရင်းနှီးမြှုပ်နှံသူများအပြင်လူထုအခြေပြုလူမှုအဖွဲ့အစည်းတွေနဲ့ဆွေးနွေးညှိနှိုင်းဖို့အခွင့်အရေးရစေမှာဖြစ်တယ်လို့ EU ကိုယ်စားလှယ်အဖွဲ့ကအော်တိုဘာလ10ရက်နေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဖိုရမ်မှာပါဝင်သူတွေအနေနဲ့မြန်မာနိုင်ငံရဲ့အလုံသမားဥပဒေနဲ့ကျင့်သုံးများအတွေ့ဦးစားပေးလှုံ့ဆော်ရမယ့်ကိစ္စတွေနဲ့စင်ခေါ်မှုတွေကိုဆွေးနွေးခဲ့ကြတဲ့အပြင်နိုင်ငံတကာအလုံသမားဥပဒေတွေနဲ့တန်းတူဖြစ်လာအောင်လိုက်နာဆောင်ရွက်ရမယ့်ကိစ္စရပ်တွေပြည်တွင်းပြည်ပကတက်ဆိုင်သူတွေဒီလှုပ်ဆောင်မှုတွေတဲ့ပါဝင်လာရေးတို့အတွက်ဘလို့အပိအမျှလုပ်တင်တယ်ဆိုတာတွေကိုဆွေးနွေးခဲ့ကြပါတယ်။2015ခုနှစ်မေလအတွင်းကျင်းပခဲ့တဲ့ပထမအကြိမ်ဖိုရမ်မှာချမှတ်ခဲ့တဲ့အလုံသမားရေးဆိုင်ရာဥပဒေတွေနဲ့ကျင့်ထုံးနေတိုးတက်မှုရှိလာခဲ့တဲ့အပေါ်ဒီဖိုရမ်ကိုတက်ရောက်လာသူတွေကကြိုဆိုလိုက်ကြပါတယ်။
အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့လေးလအတွင်း ဝင်ငွေအတွက်အခွန်ဆောင်မှုဆင်းရဲမတန်သူတောင်းတဲ့ချီရှိနေပြီးဝင်ငွေစုစုပေါင်းဟာဒေါ်လာတန်ပေါင်း 9,500 ရှိနေတယ်လို့အိန္ဒိယဘန်နာရီဝန်ကြီးအိုရန်ဂျက်လီကစနေနေ့မှာကြေညာပါတယ်။ဒါပေမဲ့တချို့ဝင်ငွေဘလောက်ရှိတယ်ဆိုတာကိုအခုထိဆင်းရဲကောက်နေစဲမို့အခုတည်းပိုပြီးများလာနိုင်တယ်လို့လည်းဝန်ကြီးဂျက်လီကပြောပါတယ်။ဒီနေ့အစောပိုင်းတုန်းကအိန္ဒိယအစိုးရချက်မှတ်ခဲ့တဲ့အစီအစဉ်ကြေညာချက်အရရာဇဝတ်ပြစ်မှုနဲ့တရားအစွဲမခံရအောင်အိန္ဒိယနိုင်ငံသား6,000ခွဲလောက်ကသူတို့မှာငွေမဲတွေဘလောက်ရှိတယ်ဆိုတာကိုပြောကြားကြတာဖြစ်ပါတယ်။သူတို့ဟာ February လမှာကုန်ဆုံးတဲ့၄လတာကာလအတွင်းအခွန်ငွေ45ရာခိုင်နှုန်းကိုပေးဆောင်ကြရမှာဖြစ်ပါတယ်။2014ရွေးကောက်ပွဲမှာအခွန်ရှောင်မှုတွေကိုတိုက်ဖြတ်မယ်လို့ကြွေးကြော်ခဲ့တဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီကဘဏ္ဍာရေးဝန်ကြီးဂျက်တလီကိုချီးကျူးလိုက်တယ်လို့အခွန်မဆောင်မဲထားတဲ့ငွေမဲတွေရှိကြောင်းဖွင့်ဟပြောကြားသူတွေကိုလည်းစနေနေ့မှာပဲချီးကျူးလိုက်ပါတယ်။ဒါဟာနိုင်ငံစီးပွားရေးကြီးထွားလာစေဖို့လာစေတယ်လို့ပွင့်လင်းမြင်တာမှုရှိဖို့အတွက်လှုပ်ဆောင်တာလို့ဝန်ကြီးချုပ်ကသူ့ရဲ့ Twitter ဆန်းနဲ့မှာရေးသားခဲ့ပါတယ်။ဒါဟာအိန္ဒိယနိုင်ငံအတွက်အခွန်ကင်းလွတ်ခွင့်ဆိုင်ရာအစီအစဉ်ကိုဒုတိယအကြိမ်ပြုလုပ်ခဲ့တာဖြစ်ပြီး1998ခုနှစ်တုန်းကအစိုးရဟာဒေါ်လာတန်ပေါင်း1,500လောက်ပြန်ပြီးရခဲ့တာဖြစ်ပါတယ်
။ Atlantic သမုဒ္ဒရာဘက်ကိုဥတီတိုက်ခတ်နေတဲ့ Hurricane Montai Matthew ဟာပြင်းအားအဆင့်5ရှိရာကနေအပြော့ပြီးအဆင့်4ကိုယော့ချသွားပြီးဖြစ်ပါတယ်။ဒီမွန်တိုင်းဟာလာမယ့်ရက်အနည်းငယ်အတွင်းကာရေဘီယံဒေသမှာမိုးအကြီးအကျယ်ရွာပြီးမတည်ငြိမ်မှုတွေတိတိတသားဖြစ်စေနိုင်တယ်လို့ဆိုပါတယ်။ဟာရီကိန်းမွန်တိုင်းမက်သျူးဟာ2009ခုနှစ်ကအတ္တလန္တိတ်သမုဒ္ဒရာအတွင်းတက်ခတ်ခဲ့တဲ့ဟာရီကိန်းမွန်တိုင်းဖဲလက်စ်ပြီးရင်အားအပြင်းဆုံးဟာရီကိန်းဖြစ်တယ်လို့အမေရိကန်မိုးစလပညာရှင်တွေကပြောပါတယ်။ဟာရီကိန်းမက်သျူးဟာလေမွန်တိုင်းလေတိုင်နှုန်းတနာရီကိုကီလိုမီတာ150လောက်ထိရှိမှဖြစ်တဲ့အတွက်တနင်္ဂနွေနေ့အထိအားပြင်းတဲ့မုန်တိုင်းတစ်ခုအဖြစ်တည်ရှိနေမယ်လို့ဆိုပါတယ်။ဟာရီကိန်းမက်သျူးကြောင့်လာမယ့်ရက်အနည်းငယ်အတွင်းဂျမေကာ၊ဟေတီ၊ကျူးဘားနိုင်ငံတွေအပါအဝင်ကာရေဘီယံဒေသကိုကြီးမားစွာအကျိုးသက်ရောက်မှုတွေရှိမယ်လို့ဆိုပါတယ်။မုန်တိုင်းဟာကျူးဘားနိုင်ငံအခြေပိုင်းကိုဖြတ်ပြီးဘဟားမားနိုင်ငံကိုအင်ကာနေ့ကနေဗိုလ်ထိုးနေ့အထိဝင်ရောက်တိုက်ခိုက်ဖို့ရှိတယ်လို့ဆိုပါတယ်
။ဒေါက်ခင်မျိုးသက်နဲ့ကိုစောဝင်းလိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကိုလှိုင်းတို့မီတာ24 32နဲ့40တို့ကနေဖန်ယူနာဆင်နိုင်တယ်လို့ VOA အင်တာနက်ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်ရှင်အခုသတင်းဆောင်မတွေကိုဆက်ပါမယ်အရင်ဆုံးတော့မြန်မာလူ့ခွင့်ရေးကော်မရှင်ကိုရေးယူဖို့အစိုးရကပြင်ဆင်တဲ့အပေါ်အာရှလူ့ခွင့်ရေးကော်မရှင်ကဘယ်လိုတုံ့ပြန်ခဲ့တယ်လဲဆိုတာကိုကြည့်အောင်ပါမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ကိုမြန်မာအစိုးရကဥပဒေကြောင်းအရအရေးယူဖို့ပြင်ဆင်နေတာနဲ့ပတ်သက်လို့ဟောင်ကောင်ခြေဆိုင်အာရှလူ့ခွင့်ရေးကော်မရှင်ကကြိုဆိုလိုက်ပါတယ်။လူ့ခွင့်ရေးကော်မရှင်ကိုအခုအောက်တိုဘာလတည်းအရေးယူသွားဖို့သမရယုံကစီစဉ်ဆောင်ရွက်နေတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ပိုင်းအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အသေးစိတ်ကိုတော့ကိုညံဝင်းအောင်ကဆက်ပြီးပြောပြပေးပါရှင်
။ရန်ကုန်မြို့အင်းဝအထည်ချုပ်ဆိုင်မှာအင်အကူအဖြစ်လုပ်နေတဲ့မဆန်းကေခိုင်နဲ့မတ်သစင်မင်းကလေးငယ်နှစ်ဦးကိုအလုရှင်တွေကဒုက္ခရှင်မပေးပဲကိုလိုက်အင်ကချိုးတဲ့တဲ့ဒီညှဉ်းပန်းနှိပ်စက်ခဲ့တဲ့အမှုကိုမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကဂျားဝင်ဆောင်ရွက်ခဲ့ရမှာတရားမျှတမှုမရှိပဲပြက်ကွက်ခဲ့တာကြောင့်လူ့အခွင့်အရေးကော်မရှင်တာဝန်ရှိသူတချို့ကိုအစိုးရကအရေးယူပေးဖို့ဆိုတဲ့တိုက်တွန်းချက်ကိုပြည်သူ့လွတ်တော်ကစက်တင်ဘာလ26ရက်နေ့မှာမဲခွဲဆုံးဖြတ်အတည်ပြုခဲ့ပါတယ်အင်းဝအထည်ချုပ်ဆိုင်ကိစ္စကိုလူ့အခွင့်အရေးကော်မရှင်ကဂျားဝင်ဆောင်ရွက်ခဲ့ပေမဲ့နင်နာကြီးနဲ့ကြေးအေးဖို့လှုပ်ဆောင်ခဲ့တာပါဒီလှုပ်ဆောင်ချက်အသေးစိတ်ကိုတင်ပြဖို့သမရယွန်းကစက်တင်ဘာလ22ရက်နေ့မှာညွှန်ကြားခဲ့ပြီးတင်ပြချက်အပေါ်ဥပဒေကြောင်းအရဘယ်လိုလှုပ်ဆောင်မလဲဆိုတာကိုပြည်ထောင်စုရှေ့နေချုပ်ယွန်းရဲ့အကြံပေးချက်တွေအရဒီအောက်တိုဘာလထဲမှာအရေးယူသွားမယ်လို့သမရယွန်းပြောခွင့်ရဦးစော်ထီကပြောပါတယ်သမရယွန်းက
လည်းဒီလိုခွင့်ကော်မရှင်စာထွက်ထားတယ်သမရယွန်းကိုပြန်တင်ကြဖို့ပေါ့နော်အဲဒီလူခွင့်ကော်မရှင်ကကျမလာတဲ့ပုံမှာပြည်တော်စုရှင်းနေကြရတဲ့သဘောထားပေါ့နော်ထင်မြင်စွာချက်အဲ့ဒါတောင်းခံတယ်အဲ့ဒီခါပေါ်မူတည်ပြီးတော့ဥရေချောင်းရတုံးသက်ဆောင်ရွက်သွားမှာဖြစ
်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကိုအစိုးရကအရေးယူမဲ့ကိစ္စကိုဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင် AHRC ကကြိုဆိုကြောင်းအဖွဲ့ရဲ့ရှေ့နေဦးမင်းလွင်ဦးကပြောပါတယ
်ဒီကိစ္စကတော့အရေးယူဖို့လိုတယ်လို့ကျွန်တော်တို့လည်းမြင်တယ်ဘာဖြစ်လို့လဲဆိုတော့ကလူ့အခွင့်အရေးကိုတကယ်အကာအကွယ်ပေးစောင့်ရှောက်ရမယ့်အဖွဲ့အစည်းရဲ့အကြီးအကဲတွေကိုယ်တိုင်ကဒီလိုမျိုးလူ့အခွင့်အရေးချိုးဖောက်မှုကိုမျက်ကွယ်ပြုပြီးတော့ဆောင်ရွက်တဲ့ကိစ္စရပ်တွေကနိုင်ငံတကာမှာအလွန်ညံ့တာပြက်စရာတွေလည်းဖြစ်တယ်အစိုးရရဲ့တိတ်ခါကိုလည်းကြာဆင်းစေတယ်
လူ့အခွင့်အရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးစော်ဝင်းကတော့ အင်းဝအတဲကျုပ်ဆိုင်ကိစ္စမှာသဘောကျနဲ့လွတ်ဆောင်ခဲ့ခြင်းသာဖြစ်တယ်လို့ပြည်သူ့လွှတ်တော်မှာရှင်းပြခဲ့ပါတယ
်ဒီကိစ္စနဲ့ပတ်သက်လို့သက်ဆိုင်ရာဌာနကလိုအပ်သလိုဆောင်ရွက်နိုင်ရေးအတွက်အကြောင်းကြားခဲ့ခြင်းဖြစ်ပါတယ်ဒုတိယအနေဖြင့်နေနာမှုများအားကုစားပေးနိုင်ရေးအတွက်သဘောရိုးဖြင့်ဆောင်ရွက်ခဲ့ခြင်းသာဖြစ်ပါကြောင်းလေးစားစွာတင်ပြပါရခင်ဗျာ
ပြည်မှုဆိုင်ရာဥပဒေတွေနဲ့ညီစွန်းနေတာတိလျက်နဲ့နင့်နာကြီးနဲ့ကြေးအေးဖို့လှုပ်ဆောင်ခြင်းဟာလူအခွင့်အရေးကော်မရှင်ရဲ့အမှားဖြစ်တယ်လို့ရှေ့နေဦးမင်းလွင်ဦးကထောက်ပြပါတယ
်ကော်မရှင်အဖွဲ့ဝင်ဦးစောဝင်ကိုယ်တိုင်ကသဘောယူနဲ့ဆောင်ရွက်တယ်လို့သူကအထူးကြေထားတဲ့အပေါ်မှာဒီကေသဘောယူဖြစ်သလားမဖြစ်ဘူးလားဒါကိုရှေ့နေကြုံရုံကလည်းစုံစမ်းစစ်ဆေးဖို့လှုပ်လာမယ်လို့ကျွန်တော်မြင်တယ်အဲ့တော့ပြည်မှုဆိုင်ရာဥပဒေဒီနဲ့ညီစွန်းနေမှန်းသိရတဲ့ဒီကိစ္စကိုတက်ဆိုင်ရာရဲစခန်းကိုရည်ယူဖို့အတွက်ညွန်ကြားခြင်းမပြုတာကူကပင်လူခွင့်ရေးကော်မရှင်ရဲ့အမှားဖြစ်နေတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်။အဲ့တော့အဲ့ဒီအပေါ်မှာရာထူးကနေအနာပေးပြီးတဲ့အခါကျတော့မှပြည်မှုဆိုင်ရာဥပဒေကြီးကဆက်လက်ပြီးတော့ရည်ယူဖို့အတွက်ရှင်းနေကြုံရုံကဆောင်ရွက်မယ်ဆိုတာတွေလည်းဖြစ်လာနိုင်တယ်လို့ကျွန်တော်မျှော်လင့်ပါတယ
်။အင်အကူတွေကိုနှင်းပန်းနှိပ်စက်ခဲ့တဲ့အင်းဝအထယ်ချုပ်ဆိုင်တာဝန်ရှိသူတွေကိုအမှုဖွင့်ပြီးဖမ်းဆီးထားပါတယ်။ဒီအမှုမှန်ပေါ်ပေါက်ရေးအတွက်ဂျားဝင်ဆောင်ရွက်ပေးခဲ့တဲ့မြန်မာနောက်သတင်းတောက်ချုပ်ကိုဆွေဝင်းကိုနိုင်ငံတော်သမ္မတကဂုဏ်ပြုမှတ်တမ်းလွှပေးအပ်ခဲ့တယ်လို့အော်တိုဘာ၁ရက်နေ့မှာကြားရောက်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နေ့မှာတာဝန်သိပြည်သူတူအဖြစ်နဲ့ရဲချုပ်စုကိုနေပြည်တော်မှာချီးမြှင့်ခဲ့ပါတယ်ခင်ဗျာ
ကိုညဝင်းအောင်ပြပြခဲ့တာဖြစ်ပါတယ်ရှင် VOA ကနေတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုပတ်စင်ကဏ္ဍတွေကိုလှည့်ပေးပါမယ်ရှင်အရင်ဆုံးတော့မြမရေးသုံးသက်ချက်စီစဉ်ကိုနားဆင်ကြရမှာပါဒီစီစဉ်မှာဆိုရင်ထိုင်းနိုင်ငံရောက်မြမလုံသမားတွေဟာဒေါ်လာတန်ပေါင်းရာနဲ့ချီပြီးမြမပြည်ကိုပြန်ပို့ခဲ့ပေမဲ့အနှိမ်ခံဘဝကမတက်နိုင်ပဲဖြစ်နေပါတယ်ရွှေပြောင်းလုံသမားတွေစိတ်ချလက်ချလှုပ်လှုပ်နိုင်ရင်ပြန်ပို့ငွေဟာလည်းတိုးပွားလာနိုင်ကြောင်းကိုဦးအောင်ခင်ဟာသုံးသက်ပြီးတော့ကိုကြော်ကြော်သိန်းနဲ့အတူတင်ဆက်ထားပါတယ်ရှင်
ထိုင်းနိုင်ငံမှာတရားဝင်အလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေအဖမ်းခံရပြန်ပို့ခါရဖြစ်နေတဲ့သတင်းကိုမကြာခဏကြားနေရပါတယ်။ထိုင်းနိုင်ငံမှာနေတာနှစ်ပေါင်းများစွာကြာပြီဖြစ်ပေမဲ့မြန်မာအလုပ်သမားတွေဟာအခုတည်းကစိတ်ချလက်ချအလုပ်မလုပ်နိုင်ကြသေးပါဘူး။ဘူနေဝင်းကြီးစိုးချိန်ကလေးကထိုင်းနိုင်ငံကိုတဖြည်းဖြည်းထွက်ခွာကြတာမို့ဘူတန်ရွှေကြီးစိုးချိန်မှာမြန်မာဥယျာဉ်နှစ်တန်းက၄တန်းအထိရှိနိုင်တယ်လို့ကမှန်းကြပါတယ်။နေ့စဉ်မြန်မာပြည်ကိုသူတို့ပြန်ပို့တဲ့ငွေဟာဒေါ်လာတန်း400ကျော်နိုင်တယ်လို့2013မှာကမ္ဘာ့ဘဏ်ကကန့်မှန်းထားပါတယ်။မလေးရှားမှာ9သိန်း၊စင်ကာပူမှာ3သိန်းခွဲ၊ဂျပန်နဲ့တောင်ကိုရီးယားမှာတောင်းနဲ့ချီနေတာမို့နိုင်ငံခြားရောက်မြန်မာအလုပ်သမားတွေနေ့စဉ်ပြန်ပို့နေတဲ့ငွေပမာဏဟာနိုင်ငံခြားအစိုးရတွေရဲ့ထောက်ပံ့မှုနဲ့များနေပါတယ်။အိန္ဒိယနဲ့တရုတ်ပြည်မှာတော့မြန်မာလုပ်သားဘလောက်ရှိမှမသိနိုင်သေးပါဘူး။ဒီအစိုးရကဘန်လုံငန်းမဖွင့်ပြတာရဲ့အစိုးရကိုအယုံအကြည်မရှိတာရဲ့ကြောင့်ကိုနီးကိုဟာနဲ့ဟွန်ဒီစနစ်ကိုတုံးပြီးငွေလွှဲကြတာများပါတယ်။အခုတော့မြန်မာပုဂ္ဂလိကဘန်အချို့ဟာထိုင်းမလေးရှားနဲ့စင်ကာပူဘန်အချို့နဲ့ချိတ်ဆက်ထားပါတယ
်။ရွှေပြောင်းလူသားတွေဟာထိုင်းနိုင်ငံနဲ့ရောက်သွားတာနဲ့ထိုင်းကုမ္ပဏီတွေလက်ခုပ်ထဲကရေလူဖြစ်သွားပြီးအကာအကွယ်ကင်းမဲ့နေတာမို့မကြာခဏပြဿနာပေါ်ရပါတယ်။အခုမှပဲရွှေပြောင်းလူသားရဲ့နိုင်ငံကူးလက်မှတ်နဲ့အလုပ်လုပ်ပိုင်ခွင့်လက်မှတ်ကိုတိမ်းယူထားတဲ့လုပ်ငန်းရှင်ကိုငွေဒဏ်ထောင်ဒဏ်ချမှတ်မယ်လို့ထိုင်းအလုပ်သမားဝန်ကြီးဌာနကလွန်ခဲ့တဲ့လကထုတ်ပြန်ကြေညာလို့ပြောင်းရွှေ့လူသားတွေနည်းနည်းလွတ်လပ်သွားပါတယ်။ဒေါ်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခရီးအပြီးနှစ်လအတွင်းထွက်ပေါ်လာတဲ့ကြေညာချက်ဖြစ်ပါတယ်။ထိုင်းစီးပွားရေးကိုအများကြီးအကျိုးပြုပေမဲ့မြန်မာအစိုးရရဲ့လစ်လျူရှုတဲ့အစဉ်အလာကြောင့်ရွှေပြောင်းလူသားတွေဟာအနှိမ်ခံဘဝရောက်နေကြခဲ့တာကြားပါပြီဒီအခြေအနေဟာတဖြည်းဖြည်းပြောင်းလဲမယ်လို့မျှော်လင့်ကြပါတယ
်ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေမြန်မာပြည်ကိုငွေပြန်ပို့ပုံအကြောင်းဂျပန်ပညာရှိကိုဂျီကူဘိုက Informal Remittance Method of Myanmar Migrant Workers in Thailand ဆိုတဲ့စာတမ်းမနေ့ကထုတ်ထားပါတယ်အရင်ကတော့အစိုးရပြတ်တမ်းတဲ့ဒေါ်လာတန်ဖိုးနဲ့အပြင်ပေါက်ဈေးရဲ့ကွာဟမှုကြီးမားတာကြောင့်ကွန်ဒီစနစ်နဲ့ငွေလွှဲကြပါတယ်။ဒါပေမဲ့2012မှာငွေဖလှယ်တဲ့စနစ်ပြောင်းလဲလိုက်တဲ့နောက်ပိုင်းမှာထိုင်းဘဏ်နဲ့မြန်မာဘဏ်ကိုလွှဲပြောင်းတဲ့နည်းကိုကျင့်သုံးလာကြတာတွေ့ရပါတယ်တဲ့။ငွေပို့လုပ်ငန်းတွေဖြစ်တဲ့ MoneyGram နဲ့ Western Union လို့အဖွဲ့တွေကတစဉ် မြန်မာပြည်ကပုဂ္ဂလိကဘဏ်ကိုငွေလွှဲတဲ့ဤကိုလည်းသုံးလာကြပါတယ်ဘဏ်ငွေတသိန်းပို့ရင်ပို့ကအဖြစ်ဘတ်200လောက်ယူလို့ရှိပါတယ်ဒါပေမဲ့ဂျားပွဲစားကိုအသုံးများတယ်လို့ဆိုပါတယ
်ငွေလွှဲပြောင်းမှုတာဝန်ယူတဲ့ဂျားပွဲစားဟာထိုင်းကနေငွေပို့တဲ့နေရာမှာရောမြန်မာပြည်ကငွေထုတ်တဲ့နေရာမှာရောဘဏ်လုပ်ငန်းကိုအသုံးပြုလာတာတွေ့ရတယ်လို့ခိုးကြည့်ကုဖို့ကဆိုပါတယ်ဘဏ်ခွဲတွေများလာတာကြောင့်ငွေပို့တဲ့ဓလိလည်းပုံစံပြောင်းသွားတာဖြစ်ပါတယ်ဒါကြောင့်ငွေပို့လုပ်ငန်းမှာအပြိုင်ဆိုင်ဖြစ်လာနိုင်ပါတယ်ကောက်ယူထားတဲ့ရွှေပြောင်းလူသားစစ်တမ်းအရာငွေပို့နည်းရွေးချယ်ပုံကိုလိလာတဲ့အခါမှာမြန်မာဘက်ကငွေထုတ်ယူလို့အဆင်ပြေတဲ့နေရာကိုဦးစားပေးတာတွေ့ရတယ်လို့ဆိုပါတယ်ဒါကြောင့်မို့မြန်မာပြည်မှာဘဏ်ခွဲတွေများလာလေလေငွေပို့လုပ်ငန်းမှာလည်းပြိုင်ဆိုင်မှုတွေများလာလေလေဖြစ်လိမ့်မယ်လို့သုံးသပ်ပါတယ်ဘဏ်ငွေတွေများလာတဲ့အခါမှာထိုင်းမြန်မာငွေပို့လုပ်ငန်းကိုဘဏ်တွေကလုတ်ကင်သွားလိမ့်မယ်လို့ခိုးကြည့်ကုဘိုးကဆိုပါတယ
်ရွှေပြောင်းလုပ်သားတွေထိုင်းနိုင်ငံမှာစိတ်ချလက်ချအလုပ်လုပ်နိုင်ပြီးမြန်မာဘဏ်လုပ်ငန်းကိုယုံကြည်စိတ်ချမယ်ဆိုရင်ဘဏ်တိုက်ကငွေဆွဲတဲ့စနစ်တွန်းကားလာမှာမို့မြန်မာဘဏ်တွေမှာဒေါ်လာတွေပုံလာနိုင်ပါတယ်မြန်မာပြည်သားဆယ်ရာခိုင်နှုန်းကနိုင်ငံခြားမှာအလုပ်လုပ်ပြီးငွေပြန်ပို့နေကြပြီးမြန်မာပွဲစားကိုသုံးနေကြပါတယ်နိုင်ငံခြားရောက်မြန်မာလုပ်သားတွေအားလုံးကပြန်ပို့တဲ့ငွေပမာဏဟာတစ်နှစ်မှာဒေါ်လာ3,500ကျော်ရှိမယ်လို့ခန့်မှန်းပါတယ်ဒီငွေဟာအစိုးရဘဏ်ကမရောက်တဲ့အတွက်မြန်မာအစိုးရနှစ်နာဆုံးရှုံးနေရပါတယ်နိုင်ငံခြားထွက်အလုပ်လုပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဥယျာဉ်နဲ့မြန်မာရွှေပြောင်းလုပ်သားဥယျာဉ်ဟာအတူတူလောက်ရှိပြီးမြန်ပြန်ပို့တဲ့ငွေကိုပုံမှန်ဘဏ်လုပ်ငန်းကတစ်ဆင့်လွှဲပေးကြတာမို့ဘင်္ဂလားဒေ့ရှ်ဘဟုဘဏ်ကတစ်ဆင့်ဒေါ်လာတန်း1,000ကျော်ဝင်ငွေရရှိကြောင်းသိရပါတယ်။ဒါပေမဲ့ရွှေပြောင်းလုပ်သားအားလုံးမြမဘာစနစ်ကိုယုံကြည်လာဖို့ဆိုတာအချိန်အတော်ကြာအောင်မှဖြစ်ပါတယ်။အနည်း90လောက်အယုံကြည်ကိမဲ့ခဲ့တဲ့ဘဏ်လုပ်ငန်းကိုချက်ချင်းယုံကြည်စိတ်ချဖို့ခက်ခဲပါတယ်။ရွှေပြောင်းလုပ်သားဟာတိုင်းပြည်အတွက်အရေးပါတာကိုမြမအစိုးရသဘောပေါက်ဖို့အလွန်အရေးကြီးပါတယ်ခင်ဗျာ။
အောင်ခင်းတဲ့ကိုကြောကြောသိန်းတို့တင်ဆက်ထားတဲ့မြမရေ30ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်အခုတော့ American Style Indian 3 English သင်ခန်းစာစီစဉ်ကိုလေ့လာကြရပါမယ်ဒေါ်လလတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါရဲ့ရှင
်ဒီတွင်ပါ English American Style Ganda မှာစက်တင်ဘာ19ရက်တိနာညညကဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်နဲ့ရီပပ်ဘလစ်ကန်ပါတီသမ္မတလောင်းဒေါ်နယ်ထရမ့်တို့ပထမအကြိမ်စကားစစ်ထုတ်ပွဲမှာအသုံးပြုခဲ့တဲ့အေဒမ်တချို့ကိုကောက်နှုတ်တင်ပြပေးမှဖြစ်ပါတယ်။ပထမအဆုံးတင်ပြပေးမှကတော့
bait and switch
ဖြစ်ပါတယ်။စာလုံးပေါင်းက BAIT bait ကမြားတာ ANDN ကနှိ SWIT CH switch ကပြောင်းပြစ်လိုက်တာလဲပြစ်လိုက်တာဆိုတော့စကလူတခုရဲ့ဓာတ်ရိုက်ဒေဘေကမြားပြီးတော့လဲပြစ်လိုက်တာပြောင်းပြစ်လိုက်တာဖြစ်ပါတယ်ဒီအုံကကုန်ပစ္စည်းတွေရောင်းချတဲ့လက်ကွက်တခုကနေဆင်းသက်လာတာဖြစ်ပါတယ်ဈေးဆိုင်ရှင်တွေအနေနဲ့ပစ္စည်းတွေကိုဈေးလျှော့ရောင်းမယ်လို့ကြေညာခဲ့ပြီးဝယ်ယူသူတွေကိုပထမမြားတယ်တကယ်လဲဆိုင်မှာလာဝယ်ကြတဲ့အခါမှာကြော်ညာတဲ့ပစ္စည်းတွေကမရှိတော့ဘူးဒါမှမဟုတ်ပုံနဲ့မှာပြထားသလောက်မကောင်းတာတွေ့ရတယ်ဒီလိုချိန်မျိုးမှာဆိုင်ရှင်ကတခြားပိုဈေးကြီးတဲ့ပစ္စည်းတွေပြပြီးဝယ်ခြင်းအောင်နားချဆွဲဆောင်တာမျိုးလုပ်တဲ့အလေချင်းကနေဒီအသုံးဆင်းသက်လာတာဖြစ်ပါတယ်တနည်းအားဖြင့်တော့ကိုလိုချင်တာရအောင်ထောင်ကျောက်ဆင်းပြီးတော့မြားခေါ်တာမျိုးကိုဆိုလိုတာလည်းဖြစ်ပါတယ်စကားစစ်ထိုးဘက်မှာဒေါ်နယ်ထရမ့်ကသူ့အနေနဲ့သူ့ရဲ့ဝင်ငွေခွန်ဆောင်တဲ့ tax returns တွေကိုအများသိအောင်ထုတ်ပြခြင်းမရှိသေးတဲ့အတွက်ကြောင့်လေသူ့ကိုမိကွန်းထုတ်ခေရမှာသူ့ဘက်မျှဦးလှဲ့တာကိုသူကတစ်ဖက်မျှဦးပြောင်းဖို့ကြိုးစားတဲ့အနေနဲ့ဟီလရီကလင်တန်ရဲ့ယုံအီးမေးလ်ကိုကိုယ်ပိုင်အီးမေးလ်ဆာဗာသုံးတဲ့ကိစ္စကိုထောက်ပြပြီးတော့ကလင်တန်အနေနဲ့အီးမေးလ်ပေါင်း3,000ဖျက်ပစ်လိုက်တဲ့ကိစ္စကိုထရမ့်ကအဲ့ဒီဖျက်ပစ်လိုက်တဲ့အီးမေးလ်ပေါင်း3,000ကိုပြနိုင်ရင်သူလည်းသူ့ရဲ့ဝင်ငွေခွန်ဆောင်တာတွေကိုထုတ်ပြမယ်ဆိုပြီးတော့ထောင်ကျောက်ဆင်းတဲ့မိကွန်းနဲ့မြားခေါ်ခဲ့တာဖြစ်ပါတယ်ဒါကြောင့်လေဟီလရီကလင်တန်တုံ့ပြန်ခဲ့တာကတော့
Well I think you've just seen another example of bait and switch here
ဒီနေရာမှာသူ့ဘက်ကမြားဥလှဲ့တာကိုသူကထောင်ကျောက်ဆင်းပြီးကျမဘက်ကလှဲ့လာဖို့ကြိုးစားတဲ့နောက်ဥပမာတစ်ခုတွေ့နေရပြီလို့ကျမထင်ပါတယ်လို့ဟီလရီကလင်တန်ကပြောခဲ့တာဖြစ်ပါတယ်က Clinton ပြောခဲ့တာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
Well, I think you've just seen another example of bait and switch here.
ကုဆလေတင်ပြပြီးမှာကတော
့ bring him down.
ဖြစ်ပါတယ်။ဆာလုံးပေါင်းက bring bring down down ကအောက်ကိုဆွဲချတာ။ him him ကတော့အမျိုးသားတူကိုရည်ညွှန်းတဲ့နန်းစားဖြစ်ပြီးစုစုခုခုရဲ့တရိုက်ဒေဘေကတော့အဲ့ဒီအမျိုးသားတူကိုအောက်ကိုဆွဲချတာပေါ့။ idiom ဆိုတဲ့တော့ဝိုက်ဒေဘေကလည်းသိမကွာလာပါဘူး။လူတူအူကိုတိတ်ခါကြရအောင်လုပ်တာအရှက်ကွေးရအောင်လုပ်တာပျက်စီးရပျက်စီးချောင်းလုပ်တာကိုဆလိုတာဖြစ်ပါတယ်။စကားစစ်ထိုးပွဲမှာဒေါ်နယ်ထရမ့်နဲ့ဟီလရီကလင်တန်တို့က The Birther Lie လို့ခေါ်တဲ့ဘရက်အိုဘားမားအနေနဲ့သူ့အဖေကကင်နီယန်နိုင်ငံသားဖြစ်တဲ့အတွက်ကြောင့်အမေရိကမှာမမွေးရင်သမ္မတအဖြစ်ဝေရောက်ရွေးချယ်ခံခွင့်မရှိတဲ့အတွက်ကြောင့်အိုဘားမားအနေနဲ့သမ္မတအဖြစ်ပထမဝင်ရောက်ရွေးချယ်ခံတော့ကဒီအချက်နဲ့ပတ်သက်လို့ထရမ့်ကကလင်တန်ရောမေဂွန်ထုတ်ခဲ့တယ်ဆိုပြီးတော့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲနေခဲ့ကြပြီးစကားစစ်ထိုးပွဲမှာပြောခဲ့ကြတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့စကားစစ်ထိုးပွဲမှာဟီလရီကလင်တန်ပြောခဲ့တာကတော့
When they go low we go high and Barack Obama went high despite Donald Trump's best efforts to bring him down
တစ်ဖက်ကအောက်တန်းကြကြလုပ်ပြီးမြချမတို့ဘက်ကတော့အဆင့်တန်းရှိရှိပဲတုံ့ပြန်မယ်ဘရက်အိုဘားမားပျက်စီးရာပျက်စီးချောင်းကိုဒေါ်နယ်ထရမ့်ကအကောင်းဆုံးချူပန်းခဲ့ပြီးမဲ့လို့လေဘရက်အိုဘားမားဘက်ကတော့တိတ်ခါရှိရှိနဲ့တုံ့ပြန်ခဲ့တယ်လို့ကလင်တန်ကပြောခဲ့တာဖြစ်ပါတယ်။နောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ When they go low, we go high. And Barack Obama went high despite Donald Trump's best efforts to bring him down.
ခုနောက်ဆုံးတင်ပြပေးမှာကတော့
Holier than thou
ဖြစ်ပါတယ်။ဆာလုံးပေါင်းကHOLIER holier ga HOLY holy ဆိုတဲ့ခြေခံစကားကဆင်းသက်လာပြီးတော့ဘာသာရေးကန့်ဆိုင်တာသူတော်ကောင်းဖြစ်တာကိုဆိုလိုပြီး THAN then ga နိုင်ရှင်ရမှာအသုံးပြုတဲ့ဝိပဲ THOU thou ga ဒီနေရာမှာဖျားသခင်ကိုရည်ညွှန်းတာဖြစ်ပါတယ်ဒါကြောင့်စကားတစ်ခုငယ်တဲ့ရိုက်ဒေဘေကတော့ဖျားသခင်ထဲတောင်ဘာသာရေးကန့်ဆိုင်သူဖြစ်ပါတယ်ဒီတော့ခရိယန်ကျမ်းစာဘိုင်ဘယ်မှာပေါ်ပြထားတာဖြစ်ပါတယ်။ idiom ဆိုရယ်တဝိုက်ဒီဘယ်ကတော့တိတ်ကိုသူတော်ကောင်းကြီးဆန်နေတဲ့လူကိုခနဲ့တဲ့တဲ့နဲ့ပြောတဲ့အသုံးပဲဖြစ်ပါတယ်။လူတူအနေနဲ့သူ့ကိုယ်သူတိတ်ပြီးတိတ်ခါရှိတယ်တိတ်သူတော်ကောင်းကြီးဖြစ်တယ်လို့အထင်ခံရအောင်လုပ်နေတာကိုတစ်ဖက်လူတွေကခတ်ထိတ်နေတဲ့ holier than thou ဆိုပြီးတော့အသုံးပြတဲ့ idiom ပဲဖြစ်ပါတယ်။ဒီတော့ကို Trump က Clinton ဟာအိုဘားမားမွေးစင်ကိစ္စနဲ့ပတ်သက်လို့သူ့ကိုပဲအပြစ်တင်ပြီးကိုယ်တိုင်ကတော့သူတော်ကောင်းကြီးလုပ်နေတယ်လို့ဝေဖန်ခဲ့ရမှာအသုံးပြုခဲ့တာဖြစ်ပါတယ်။နားစင်ကြည့်ကြရအောင်
။ But just last week your campaign manager said it was true. So when you try to act holier than thou it really doesn't work.
ပြီးခဲ့တဲ့သတင်းပတ်ကပဲခင်မရဲ့မဲဆွယ်လှုပ်ရှားရေးမှုကဒါဟာမှန်တယ်လို့ပြောခဲ့တယ်။ဒါကြောင့်အခုမသိကြအောင်ဆောင်ပြီးသူတော်ကောင်းကြီးလုပ်နေတာကတော့တကယ်ကိုမဟန်ပါဘူးဗျာလို့ဒေါ်နယ်ထရမ့်ကပြောခဲ့တာဖြစ်ပါတယ်နောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ But just last week your campaign manager said it was true so when you try to act holier than thou it really doesn't work
ဒီစဉ်ပါအမေရိကန်သမားလောင်းနှစ်ဦးတို့ရဲ့ပထမဦးဆုံးစကားစစ်ထိုးပွဲမှာအသုံးပြုခဲ့ကြတဲ့ idiom တချို့ဖြစ်တယ
် bait and switch bring him down
holier than thou
တို့ကိုတင်ပြခဲ့တာဖြစ်ပါတယ်နောက်တစ်ပတ်ကုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့ American Style Idiom 3အင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်သောတာရှင်များရှင် VOE ကအခုထုတ်လွှင့်ပေးနေတဲ့ Radio Season ပါဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOE Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင
် VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016အောက်တိုဘာလ2ရက်တနင်္ဂနွေနေ့မနက်ခင်ထုတ်လွှင့်ချက်တွေကိုသောရရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုလိုင်းနိုမီတာ24လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ40တို့ကနေထုတ်လွှင့်ပေးမယ်ဒုတိယပိုင်းစီစဉ်မှာတော့စနေညဓာတ်ရိုက်လေလိုင်းစီစဉ်နဲ့အတူနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးဖို့ရှိပါတယ်ရှင်။အမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့အတူအီရန်နဲ့ကတ်စစ်မြေပြင်တပ်ဖွဲ့တွေရဲ့ထိုးစစ်ကရုံးထွက်ပြီးမိုးဆိုးဒေတာကနေမောင်းထုတ်ဖို့ဆင်နွှဲလာမဲ့တိုက်ပွဲကြီးအတွက်အစိုးရ IS တပ်ဖွဲ့တွေဟာရှေ့ခေတ်ဟောင်းသုံးခံစစ်ဗျူဟာတရက်ကိုပြန်ပြီးတော့အသုံးပြုလာနေတဲ့အကြောင်း VOA သတင်းတောက် Recall Hussein ဝါရှင်တန်ကနေရေးသားပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသားကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဒီမဟာဗျူဟာကတော့အစ္စလမ်သမိုင်းမှာတွေ့ရတဲ့ကဒုချင်းတိုက်ပွဲဇလန်းတွေကထုတ်လုပ်ထားတာပါ။AD 628တုန်းကတမန်တော်မိုဟာမက်ခေါင်းဆောင်နဲ့လူရင်အားစုံလင်လောက်ဟာအင်အားတစ်ဆောင်ကျော်ရှိတဲ့အာရဗ်နန်ဂျူးတွေလက်ကနေမဒီနာမြို့ကိုခုခံကာကွယ်ခဲ့ကြတဲ့ပုံစံဖြစ်ပါတယ်။ IS စစ်သွေးကြွတွေဟာကမ္ဘာတစ်လျှောက်မွတ်စလင်တို့သိပ်အလေးနဲ့ထားရတဲ့ဒီစီဟောင်းဇလန်းကိုစုံပြီးတော့အင်တာနက်လူမှုကွန်ရက်ကတဆင်ကြဲကြဲပြန့်ပြန့်စီယုံဖို့လုပ်နေကြပါတယ်။အီရတ်မှာရှိတဲ့သူတို့ရဲ့နောက်ဆုံးခြေကုပ်စခန်းဖြစ်တဲ့မိုဆိုးမြို့ကိုကာကွယ်မဲ့ IS တပ်ဖွဲ့ဝင်အရေအတွက်ဟာသုံးပုံနှစ်ပုံလောက်ပြုတ်သွားခဲ့ပြီးဒီလိုအင်အားနှဲပါသွားပြီဆိုတာကိုသူတို့ကိုယ်တိုင်သိတယ်လို့အမေရိကန်စစ်စင်ရေးပြောင်းရဗိုလ်မှူးကြီးဂျွန်ဒိုရီယန်စ်ကဆိုပါတယ်
So as far as the numbers of fighters, it's certainly a lot less than it used to be before.
သူတို့ရဲ့တိုက်ခိုက်သမားအရေအတွက်ဟာအရင်နဲ့စာရင်အများကြီးနှဲပါသွားပါပြီအတိအကျပြောရရင် 3,000 ကနေ 4,500 လောက်ပဲရှိပါတော့တယ်ဒီထိုးစစ်ကိုဟန်တားဖို့ IS တွေမှာအင်အားအလုံးလောက်မရှိဘူးဆိုတာသူတို့ IS တွေလည်းသိပါတယ
်တမန်တော်ခေစစ်ဗျူဟာအတိုင်း IS တွေကမိုင်းချီစီလျားတဲ့ကရုတ်ကျင်းတွေကိုမွဆူမျိုးပတ်ပတ်လည်မှာတူးထားကြပြီးမြို့စင်ကြီးဖုံးမှာလည်းအိုယိုအတားအဆီးတွေလှုပ်ထားတယ်လို့ဒေသခံထောက်လှမ်းရေးတွေကဆိုကြပါတယ်ဒီမွဆူမျိုးကို IS 2014ကစလို့ထင်ထုတ်ထားကြတာပါ IS တွေကတော့ဒီစစ်ကိုတမန်တော်အောင်ပွဲခံခဲ့တဲ့ပုံစံအတိုင်းတိုက်ရမယ်။သူတို့ပြောနေတဲ့ Caliphate Islam နိုင်ငံတော်ဆိုတာတည်မြဲရေးဟာသူတို့ဘာသာမယုံကြည်သူတွေရဲ့ထိုးစစ်ကိုဒီမူဆူမျိုးကနေပြီးဘလောက်ကြမ်းကြမ်းခံနိုင်ကြမလဲဆိုတဲ့အပေါ်မူတည်နေတယ်လို့ပြောနေကြပါလေ။ IS ဟာသူတို့ကိုသူတို့တမန်တော်မိုဟာမက်ခေတုံးကပထမဦးဆုံးသော Islam စစ်ကြီးတော်တွေပုံဖန်တတ်တယ်လို့လည်းအမေရိကန်ပြည်ထောင်စု Princeton တက္ကသိုလ်ကအရှိလက်ပိုင်းရာပါမခဘနတ်ဟေကာကဆိုပါတယ်။ဒါပေမဲ့မဟာမိတ်တို့ရဲ့ပြစ်နိုင်အဝကြည့်ရင်ပဲ IS တွေသမိုင်းအကူအကနဲ့လုံနေတယ်ဆိုတာထိရောက်မှုမရှိနိုင်ဘူးလို့မူဆွန်မျိုးရဲ့အဝေးရောက်ခေါင်းဆောင် Ismat Rajib ကပြောပါတယ်
။ကရုတ်ချင်းတွေတူးနေတာပဲသူတို့အတွက်အချိန်အတော်ကုန်ပါတယ်။နောက်ဆုံးတစ်နေ့ဒီကရုတ်ချင်းတွေကသူတို့ကိုခဲနိုင်မှာမဟုတ်ပါဘူး။ညွန်ပေါင်းနဲ့အီရတ်တပ်တွေကအကုန်သိပြီးသားပါ။ဖြစ်လာနိုင်တဲ့တိုက်ပွဲပုံစံအတွက်ပြင်ဆင်ပြီးသားပါ။ဤပညာကလည်းတမန်တော်မူဟာမက်ခင်နဲ့ဘာမှမဆိုင်ပါဘူး။အရန်ကိုတိုးတက်နေပါပြီ။ခိရှိပြည်လက်နက်တွေကိုဘလို့ခံကြုံမျိုးနဲ့မှမတားနိုင်ပါဘူ
းအမေရိကန်တို့ရဲ့အထောက်အကူနဲ့အီရတ်နဲ့ကတ်စ်တပ်ဖွဲ့ဝင်တွေဟာအောက်တိုဘာလဇန်ပိုင်းလောက်မှာမူဆူမျိုးထိုးစစ်ဆက်တင်နိုင်တယ်လို့သိရကြောင်းပါခင်ဗျာ
ဦးကျော်စံသားပြောပြခဲ့တာဖြစ်ပါတယ်ရှင်အခုဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုအလှည့်ပေးဖို့ချိန်ရောက်ပါပြီထုတ်လုပ်သူမဆုမွန်နဲ့အတူဒေါခင်ဆိုးဝင်းကအစီအစဉ်တင်ဆက်ထားပါတယ်ရှင
်မင်္ဂလာပါရှင် VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။သောတာရှင်များရှင်ပြည်ပမှာအကြောင်းမျိုးမျိုးနဲ့ရောက်ရှိနေကြတဲ့မြန်မာပြည်ပွားဘသူမဆိုပေါ့နော်။ဘယ်နိုင်ငံမှာပဲရောက်ဘယ်နိုင်ငံသားပဲခံယူထားမြန်မာပြည်အရေးကိုစိတ်ဝင်စားတယ်မြန်မာပြည်ကိုချစ်ကြတဲ့သူတွေကြီးပါပဲလို့ကျွန်မယုံကြည်ပါရစေ။နောက်မြန်မာပြည်တိုးတက်ရာတိုးတက်ကြောင်းဥတ္တချက်သဲတဝိအနေနဲ့ပါဝင်အားဖြည့်ခြင်းကြတဲ့ဆန္ဒရှိကြလိမ့်မယ်လို့လည်းကျွန်မယူဆပါရစေ။အဲ့တော့ဒီစစ်အစိုးရအဆက်ဆက်ပေါ့နော်အခြေအနေရရကြောင့်မပြတ်နိုင်မင်းနေပြည်ပမှာတောင်းတင်နေကြခဲ့ပြီးတော့အခုနိုင်ငံရဲ့အပြောင်းလဲမှာပြည်တော်ပြန်ပြီးအလုံးလုံးနေကြတဲ့သူတွေရှိပါတယ်အဲ့အလုံးလုံးနေကြတဲ့သူတွေတဲကတချို့ပေါ့နော်ကျွန်မမိတ်ဆက်ပေးကြပါတယ်သူတို့ရဲ့အတွေ့အကြုံလေးတွေကိုကျွန်မနားထောင်ကြည့်ဖို့ပါနော်ဒီနေ့ကျွန်မ ဖိတ်ခေါ်ထားတဲ့ပင်နိုင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်တွေကတော့ကိုစောကပိသူကတော့အရင်တုန်းကဒီ Maryland တက္ကသိုလ်မှာဒီကျောင်းသူကျောင်းသားတွေကိုအကြံပေးတဲ့အတိုင်းပင်ကပုဂ္ဂိုလ်အဖြစ်နဲ့လှုပ်သွားပြီးတော့အခုမြန်မာနိုင်ငံရဲ့ပညာရေးခန္ဓာမှာတထောင်တနေရနေပြီးတော့အုတ်တချက်တဲတဲ့ွင့်အနေနဲ့ပါဝင်နေတာပါနောက်တစ်ယောက်ကတော့ကိုစိုးစာနီကိုစိုးစာနီကတော့ဒီ IT specialist ပေါ့နော်ကွန်ပျူတာသတင်းအချက်အလက်ဤပညာကျွမ်းကျင်သူပါသူကတော့ဗန်လုပ်ငန်းမှာဒီဟိုပို့ပြီးတိုးတက်တဲ့ဤပညာတွေနဲ့တဒတ်တအားကနေပံ့ပိုးပေးနေတယ်လို့သိရပါတယ်နောက်တစ်ယောက်ကတော့ဒေါက်တာသိန်းဝင်းမှာဒေါက်တာသိန်းဝင်းကတော့တောင်အာဖရိကနိုင်ငံမှာမြန်မာအရေးကိုတကယ်ကိုထဲထဲဝင်ဝင်လှုပ်ရှားခဲ့သူတယောက်ဖြစ်ပြီးတော့အခုလောလောဆယ်လက်တလုံးမှာတော့ဒီထိုင်းနိုင်ငံဒီမဲဆောက်မှာရှိတဲ့မေဒိုဆေးကမှာဒီ volunteer ပေါ့နော်စေတနာဝန်ထမ်းဆရာဝန်တယောက်အဖြစ်နဲ့အကူအညီပေးနေသူပါဒေါက်တာသိန်းဝင်းကလည်းမကြာခဏရန်ကုန်နဲ့အမြဲတမ်းကူးလူဆက်ဆံပြီးတော့မြန်မာအရေးမှာထဲထဲဝင်ဝင်ဆောင်ရွက်နေသူတူဖြစ်ပါတယ်အခုလောလောဆယ်ကိုကပီရှိပါလားတိုင်းဝမှာရှိပါလ
ားဟုတ
်ကဲ့နေကောင်းတယ်เนาะမတွေ့တာကြာပြီ
ဟုတ်ကဲ့
ပါဒီလိုကိုကပီကအခုလောလောဆယ်ပေါ့เนาะမြန်မာနိုင်ငံပြည်ထဲမှာဝင်ရောက်ပြီးတော့ဒီပညာရေးခန္ဓာမှာပါဝင်လှုပ်ရှားနေတာသိရပါတယ်အဲ့တော့ကိုကပီဟိုဒီပြန်သွားတာလဲအခုဆိုလို့ရှိရင်မရှိဘူးဆိုနှစ်နှစ်လောက်တော့ရှိပြီလို့ထင်ပါတယ်เนาะအဲ့တော့အဲ့ဒီအခုပြန်သွားတဲ့အခါမှာဟုတ်ကဲ့ပြန်သွားတဲ့အခါမှာဒီပြည်ဝင်ခွင့်အခြေအနေပေါ့เนาะအခုလောက်ကခံရတဲ့အခြေအနေပေါ့လေဟိုအားရပါးရရှိပါရဲ့လားရှင်ဟု
တ်ကဲ့အရင်နှုန်းကနဲ့စာမစင်းတော့ဗောနော်ပြန်ရောက်ခါကအချိန်ပြန်လာခဲ့ခါကလုံးဝနှစ်နှစ်ခွဲလောက်ကအချိန်ကနဲ့စာမစင်းတော့အခုအချိန်တွေကတော်တော်လေးကိုအဲပို့ပြီးတော့ကောင်းလာတယ်လို့အများကြီးပြောလို့ရတာဗောအရင်ဒီနှစ်တွေကြာခဲ့တာနဲ့အများပြီးတော့အစိုးရအပြောင်းလဲရှိတာနဲ့အများကျွန်တော်တို့လုံရကံရတာပူပေါင်းဆောင်ရွက်မှုလေးတွေအပိုင်းမှာရောလွတ်လပ်လွတ်လပ်ရှိတဲ့အပိုင်းမှာကောပို့ပြီးတော့ကောင်းလာတယ်လို့တော့ကျွန်တော်တို့ပြောလို့ရပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီအစိုးရဌာနတွေနဲ့ဆက်ဆံရတဲ့နေရာမှာရောဘယ်လိုအခက်အခဲတွေရှိပါသေးလားရှင
်အဓိကအခက်အခဲတော့ဥစ္စာပေါ့နော်ကောင်းတယ်ဆိုပေမဲ့လည်းအခက်အခဲတွေကတော့လည်းအဲစိန်ခေါ်မှုလေးတွေကတော့အများကြီးရှိနေပါသေးတယ်ရှိနေရတဲ့အပိုင်းဆိုတာဘယ်လိုလဲဆိုတော့အစိုးရအပိုင်းကြတော့အစိုးရ institution တွေကတော့ပြောင်းလဲဖို့တက်ကလည်းဒီဥပဒေပိုင်းဆိုင်ရာတွေသူတို့ရဲ့လှုပ်ထွန်းလို့လေးအဖြစ်ပါတော့အဖွဲ့တော်ဆိုစီဆိုတဲ့အပြောင်းလဲတာအဲရှိဖို့ဆိုတာကမလွယ်လွယ်တကျဘူးကျွန်တော်တစ်ခုလုပ်မယ်ဆိုလို့ရှိရင်တော့အဒီဟိုထင်တာလိုအပ်တာထက်တစ်ခါလေကြာရင်ထင်တာတက်ပူပြီးတော့နှောင့်နှေးကြံ့ကြာမှုလေးတွေပြီးတော့အဖြစ်အဆင့်ခွင့်တောင်းရတာလေးတွေလုပ်တဲ့အပိုင်းတွေကြတော့အဒီအပြောင်းလဲကနည်းနည်းလေးအချိန်ကတော့ယူအောင်မဲ့သဘောရှိတာပေါ့နော်ဆိုတော့အနောက်နေလေးတွေအကြောင်းမျိုးပိုင်းတွေတော့ရှိနေပါသေးတယ်ဒါတော့
ဟုတ်ကဲ့ပါအဲနောက်တစ်ယောက်ကတော့ကိုစိုးစာနီပါကိုစိုးစာနီနေကောင်းပါလားရှင်
ဟုတ်ကဲ့ကောင်းပါရခင်ဗျ
ဟုတ်ကဲ့ကိုစိုးစာနီကတော့ဒီ ID ပေါ့နော်သတင်းချက်လက်ဤပညာနဲ့ပတ်သက်ပြီးတော့ကျွမ်းကျင်သူတယောက်ဖြစ်တဲ့ဆိုတော့အခုမြန်မာနိုင်ငံရဲ့ဒီဘဏ်လုပ်ငန်းထဲမှာပေါ့နော်ဒီဤပညာတွေကိုဟိုပေါ့နော်အခုလို internet စနစ်ကလည်းမြန်မာနိုင်ငံမှာဟိုနိုင်ငံတကာနဲ့ရှင်မယ်ဆိုလို့ရှိရင်တိတ်မကောင်းသေးဘူးပေါ့နော်အခုလောကကင်ရတာဒီ infrastructure ခေါ်မှာပေါ့အဲ့ဒီဟာကောဒီအခြေခံအဆောက်အုံတွေကရောအခုလောလောဆယ်လုပ်နေရတဲ့အတွေ့အကြုံတွေအရာအဆင်ပြေပါရဲ့လားရှင်
ဟုတ်ကဲ့ပထမကျွန်တော်ပြောချင်တာကတော့အခုကျွန်တော်ပြောမယ့်ဟာကကျွန်တော်တူတယောက်တည်းအထင်မြင်ပဲပေါ့နော်ဟိုဘယ်စတဲကုမ္ပဏီပဲဆွဲကြည့်လို့မှကိုသားမပြေပါဘူးဟုတ်ပြောရမယ်ဆိုရင်တော့အရင်ကတည်းကတော့အများကြီးပိုကောင်းလာပါပြီအင်တာနက်တွေပါတွေကအစကျွန်တော်ဒီတယ်လီဖုန်းအသုံးပြုပါအစတယ်လီဖုန်းဈေးနှုန်းတွေကအစတော့အရင်ကတည်းကအများကြီးပိုကောင်းလာတယ်အင်တာနက်ပိုင်းကလည်းအများကြီးပိုကောင်းလာတယ်နည်းပညာနဲ့ပတ်သက်ပြီးတော့လည်းကျွန်တော်ဘန်နီမှာလည်းအခုအရင်ကတည်းကလို့ရှိရင်နည်းပညာကိုအများကြီးပိုအသုံးချပြီးတော့ product အသစ်တွေ service အသစ်တွေထုတ်လုပ်ပေးနေပါတယ်ဘန်တိုင်းမှာပဲကျွန်တော်တို့ဘန်တစ်ခုလည်းမဟုတ်ပါဘူ
းဟုတ်ကဲ့ပါအဲ့တော့ဟိုနောက်တစ်ယောက်ကတော့ဒေါက်တာသိန်းဝင်းပါရှင်ဆရာနေကောင်းပါလားဆရာ
ကောင်းပါရဲ့မင်္ဂလာပါ
မင်္ဂလာပါရှင်ဟုတ်ကဲ့ပါရှင်ဆရာဆရာကအခုဒီပြည်ဝင်ပြည်ထွက်ပေါ့နော်အဆင်ပြေပါရဲ့လားရှင်ဆရာအများရန်တော့ကုလူသွားလာနေရတော့လေ
အဆင်ပြေတော့ပြည်ပါရဲ့အဲဒါကတော့လူတိုင်းလဲကြားနေတဲ့အတိုင်းပဲမိမှုခက်တာတို့အဆစာပေါ့နော်အဲ့ဒါကျွန်တော်မပြောခင်မှာကျွန်တော်ခုနတော့ကျင်းစိုးမိတ်ဆက်သွားတဲ့နေရာမှာကျွန်တော်နည်းနည်းလေးပြန်ပြီးတော့ဟိုကိုပြီးစီလျော့အောင်ကျွန်တော်ပြောပြရစေ
ဟုတ်ကဲ့ပါဟ
ိုကျွန်တော်အနေနဲ့ဒီ blacklist ကိုဖယ်လိုက်ပြီးတဲ့နောက်ပိုင်းမှာအဲ2013မှာကျွန်တော်ပြန်လာတဲ့အခါမှာဟိုဆရာမစင်တီယာအပါဝင်တိုင်းသားအင်အားစုတွေနဲ့ကတော့ကျွန်တော်1997ထဲကလုံနေတော့အခုဒီလိုပြန်လို့ရပြီဆိုတော့ကျွန်တော်လဝင်ပြီးတော့လုပ်တယ်ပေါ့နော်သို့တော့လက်ရှိကတော့ဒီတိုင်းဒါအဖွဲ့တွေနဲ့ဟိုထောက်ပံ့နေတဲ့ community partners international ဆိုတာအဲ့ဒီမှာပထမပိုင်းမှာကျွန်တော်မိခင်ကလေးအဲညွှန်ကြားမှု အဖြစ်ပေါ့နော
်နောက်
တစ်ခါကျတော့အခုဟိုဒီ technical advisor အနေနဲ့ကျွန်တော်လုံးနေပါတယ်ဟိုမက်တော်စီကန်းကတော့လည်းပါတာပေါ့သူပါဝင်ကျွန်တော်မက်တော်စီကန်းမှာလည်းအဲအလင်းပင်ဒီလိုအကူညီဆောင်ရွက်မှုရဲ့ဟိုဒီကရင်ကျိုင်းသားအဖွဲ့တွေနဲ့လည်းအဆောင်ရွက်မှုရဲ့ရှိပါတယ်ဟိုကျွန်တော်ဒီမက်တော်စီကန်းမှာတက်တက်လောက်အားပေးနေတဲ့တဘောကြီးပဲတော့မဟုတ်ပါဘူ
းဟုတ်ကဲ့ပါ sorry ပါဆရာဒီမှာနည်းနည်းလေး research လုပ်ဖို့လိုသွားဟုတ်ကဲ့ပါကျေးဇူးပါဆရာဟုတ်ကဲ့အဲအခုသောတာရှင်တွေကိုကျွန်မဟို Facebook ကနေပြီးတော့ comment တွေလည်းအများကြီးဝင်နေပါတယ်အဲ့ဒီထက်ကတစ်ခုလေးပေါ့ပေါ့နော်ဟိုဟိုနည်းနည်းလေးတိုက်ဆိုင်လို့တစ်ခုလေးဖတ်ပြပါစီ Facebook name ကတော့မြင့်သူတဲ့ဟိုကျွန်တော်ရွေးကောက်ပွဲအမိပြန်လာခဲ့ပါတယ်တဲ့ NLD ကိုမဲပေးဖို့အတွက်နောက်နာကအတွက်မျှော်လင့်ချက်တွေနဲ့ပါတဲ့ဒါပေမဲ့အများကြီးအချိန်ယူအောင်ပါပါတဲ့အုံဖွဲ့ဆိုပြီးဖြစ်လာနိုင်မှာမဟုတ်ပါဘူးတဲ့ကျွန်တော်တို့ကအစသာရေရနောက်ကျကြမ်းခဲ့ပါပြီတဲ့အဲ့ဒီတော့သူများတွေ၈နာရီလို့လို့ရင်ကျွန်တော်တို့ကသူတို့တဲ့ပို့ပြီးလုံမှဖြစ်ပါမယ်တဲ့အစိုးရကလည်းလက်ရှိဥပဒေတွေကိုနိုင်ငံတကာ standard တွေနဲ့ညီအောင်အမြန်ပြောင်းလဲပေးစီခြင်းပါတဲ့ကောင်းမွန်တဲ့ဥပဒေတွေဟာနိုင်ငံသားတွေရဲ့ဘဝကိုတိုးတက်ကောင်းမွန်အောင်လုပ်ပေးနိုင်တယ်လို့သူယုံကြည်ပါတယ်တဲ့ဥပမာပညာတက်လာတဲ့နိုင်ငံသားပြန်လုပ်သမားတယောက်ဟာသူအလုပ်ပဲလုပ်တတ်ပါတယ်တဲ့ငွေကြေးကမပြည့်စုံလို့စက်ရုံလည်းမဖွင့်နိုင်ပါဘူးတဲ့လက်ရှိဘဏ်ငွေကြေးစနစ်တွေကလည်းမကောင်းဘူးလုပ်သမားတယောက်ဟာဘဏ်ငွေကြေးစနစ်မကောင်းလို့အိမ်မဝယ်နိုင်ဘူးကားမဝယ်နိုင်ဘူးဘဏ်ဥပဒေကလည်းဘလို့လဲဆိုတာလည်းသူမသိပါဘူးတဲ့ဥပဒေအာလုံးဒီပါပြုပြင်ဖို့အမြန်လိုအပ်နေပါတယ်တဲ့ရေမီလန်တရာအင်ယာစတဲ့အခြေခံအဆောက်အုံတွေအရေးကြီးတယ်လို့ကောင်းမွန်တဲ့ဥပဒေသစ်တွေဟာလည်းကျွန်တော်တို့လိုအခြေခံလူတန်းစားတွေရဲ့ဘဝကိုလွယ်ကူချောမွေတိုးတက်အောင်အကူအညီပေးနိုင်မှာပါတဲ့ဆက်စားရေးကတိုးတက်မှုကိုဟန့်တားနေတဲ့ဥပဒေတွေကိုအမြန်ဆုံးပြောင်းလဲစေချင်ပါတယ်ဆိုပြီးတော့သူကအကြံပေးထားပါတယ်အဲ့တော့မြန်မာနိုင်ငံမှာလူလုံနေရတဲ့ပုဂ္ဂိုလ်ဒီအနေနဲ့မြန်မာနိုင်ငံရဲ့ဒီအခြေခံအဆောက်အုံတွေပြောင်းလဲဖို့လိုအပ်တယ်လို့မြန်မာနိုင်ငံမှာရှိနေတဲ့လက်တွေ့ကျင့်သုံးနေတဲ့ဥပဒေတွေပြောင်းလဲဖို့လိုအပ်တယ်ဆိုပြီးသူကအကြံပေးထားတာပါအဲ့ဒါနဲ့ပတ်သက်လို့ကိုကပီဘယ်လိုများယူဆပါလဲရှင
်ဟုတ်ကဲ့မှန်ပါတယ်အနေနဲ့ဒီအားလေကျွန်တော်တို့ဟိုတချို့ကတော့ဥပဒေပေါ့နော်တချို့နေရာတွေမှာကဥပဒေနဲ့တိုက်ညီနေဒါမှမဟုတ်တိုက်ညီတော့ဥပဒေမရှိတဲ့ပြဿနာလည်းရှိတယ်နောက်တစ်ခုကတော့ဥပဒေအရှင်းမဟုတ်ဘဲနဲ့ကျွန်တော်တို့အောက်ခြေမှာလောက်ရတဲ့လှုပ်ထုံးမှုကြီးအဆင့်တချို့လှုပ်ထုံးမှုကြီးတွေကကျွန်တော်တို့အတင်းမိုင်းမှာပေါ့နော်အစောအဖွဲ့ကြီးတွေအတင်းမိုင်းမှာရှိတဲ့လှုပ်ထုံးမှုကြီးဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့အတင်းရလို့တခါကျရင်မသိဘူးမသိတဲ့အခါမှာတခါကြရချင်းလှုပ်ထုံးမှုကြီးအဆင့်အမှန်ဖြစ်ထိုက်တဲ့တကယ်တမ်းလှုပ်ထုံးမှုကြီးကဘာလဲဆိုတာကိုလည်းကျွန်တော်တို့ကဥပမာတဘောကဒီ website ဒီမှာပဲဖြစ်ပေါ့နော်ဒီ book ငနာရဲ့ဟိုစာမှာပဲဖြစ်ပေးစိတ်ချော်ပတ်ဟာပေါ်ပြရတာမရှိဘူးဆိုလို့ရှိရင်ကျွန်တော်ကတယောက်ကိုမေးလိုက်ရင်တမျိုးနောက်တစ်ယောက်ကိုမေးလိုက်ရင်တမျိုးအဲ့ဒါမျိုးလေးတွေတော့ inconsistent ပေါ့နော်ဒီတကူအရှိအနောက်မညီရလေးတွေရှိတတ်ပါတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီပညာရေးနဲ့ပတ်သက်လို့ဆိုလို့ရှိရင်တက်ပြီးတခုမှကျွန်တော်တို့ကတင်းငင်းနဲ့ပတ်သက်တဲ့ဒီအထောက်အကူပေါ့နော်အထောက်အကူပြုတဲ့ဒီဟိုလေးဟိုစာနိုင်ရှင်သုံးတတ်တဲ့ဒီအသိပညာဟိုဆော့ဖ်ဝဲလေးနဲ့ဒီပင်နန်းလေးကိုရက်တူပင်နန်းလေးကိုလုပ်မယ်ဆိုတော့အခါမျိုးကျတော့ဒီကကြည့်လုပ်မယ်လို့ကျွန်တော်တို့စီစဉ်ထားပြီးခါမှတက်ပြန်လဲပြောပြီးခါမှတောင်ရှိသူပုံဝင်လဲပြောပြီးခါမှလုပ်ခါနည်းကျမှဒါကဝင်ရင်းဌာနနေတစ်ဖြင့်ပြန်ပြီးတော့အခွင့်ပြန်တောင်းအောင်မယ်ဆိုတာမျိုးရောက်လာတယ်ဆိုတော့ကျွန်တော်တို့ကတချို့ဟာဒီကရင်စီစဉ်ထားပြီးသားသို့တော်လည်းပဲလုပ်ထုံးလို့မရဝင်ရင်းဌာနဝင်ပြန်အခွင့်တောင်းအောင်မယ်ဆိုတဲ့အခါမျိုးကျတော့ဒီကနောက်တောင်းရတဲ့ခါမှာလည်းအဲကျွန်တော်တို့ဒီဟိုစာပေါ့နော်ဟိုအမှန်ကန်တဲ့ဘဲတဲ့ဦးကြီးဌာနနဲ့ဘဲဌာနကိုတိုက်ရိုက်တောင်းအောင်ဆိုတာမျိုးတွေကအစပေါ့နော်အဲ့လိုအသေးလေးတွေကအစကျွန်တော်တို့တစ်ခါလေ့ကျလို့ရှိရင်အမဝင်ကျင်မကြလေးတွေဖြစ်တတ်တဲ့ခါကျတော့လုံရတဲ့တိုင်ရတဲ့ခါမှာဆွဲဆွဲမှုမှုရှိတဲ့တလောက်အာနင်းတဲ့ကျန်ရှိတဲ့လောက်ပေါ့နော်ထိရောက်မှုရှိနေလောက်မရှိတာလေးတွေလည်းရှိပါတယ
်ဟုတ်ကဲ့ပါအခုထိုင်းနိုင်ငံကကျမတို့သောတာရှင်တယောက်ဖြစ်တဲ့မတ်ဦးကလည်းသူမေကွန်းလေးမေးချင်ပါတယ်တဲ့မတ်ဦးရေနေကောင်းပါလား
ဟုတ်ကဲ့ရှင်နေကောင်းပါတယ်ရှင်ကျမမြင်တဲ့လောက်ပေါ့နော်အခုလိုမျိုးပြည်ပမှာရှိနေတဲ့ပညာတတ်တွေကနေပြီးတော့မြန်မာနိုင်ငံအတွက်ပေါ့နော်ဆက်အားသေးဆောင်ရွက်ကြဖို့ဆိုတဲ့အခါမှာပေါ့နော်ကျမကြည့်တာဒီပြည်ပမှာပေါ့သူတို့သင်ခဲ့ရတဲ့အတတ်ပညာတွေနဲ့ပေါ့နော်မြန်မာပြည်ထဲမှာပြန်ပြီးလှုပ်လှုပ်ဖို့ဆိုရင်လောလောဆယ်မှာဟိုစားပါလဲပြဿနာတွေဥစားအဆင်မပြေရတွေရောရှိနိုင်တယ်ရှိနေကြတယ်ဘာဖြစ်လို့လဲဆိုဥပမာပေါ့နော်ဒီ software နဲ့ပတ်သက်တဲ့ကိစ္စတွေဗန်နဲ့ပတ်သက်တဲ့ကိစ္စမျိုးတွေဆိုရင်နိုင်ငံသားမှာအတတ်ပညာတတ်လာခဲ့သင်ခဲ့တယ်ဒါပေမဲ့ဒီမှာကျတော့ software နဲ့လုပ်ရမယ့်ကိစ္စမျိုးတွေမှာမြန်မာပြည်ထဲမှာကျတော့ဘယ်လိုပြောမလဲဟို internet ကမရှိတာတို့ပေါ့နော်ဥပမာ ATM ကဆက်ကပတ်စံထုတ်မယ်ဒါပေမဲ့ internet မရှိတဲ့အတွက်မဟုတ်လို့ဒီ ATM ကပတ်စံကထွက်မလာနိုင်တာမျိုးတွေပေါ့နော်အဲ့တော့တကယ်အလုပ်လုပ်ပေးရမယ့်ပညာရှင်နေနဲ့ဆိုရင်ပို့ပြီးတော့ကတိအောက်ဖြစ်နိုင်မယ့်အနေအထားမျိုးတွေတွေ့ရပေါ့နော်ဒီမှာတွေ့ခဲ့ရတယ်တွေ့နေရတယ်အဲ့ဒီအတွက် နောက်ပြီးတော့ပညာရှင်တွေအနေနဲ့ကတော့ပြောစရာမလိုတော့ဘူးပေါ့နော်သူတို့ရဲ့အခက်အခဲတွေဒါပေမဲ့စိတ်သွားတိုင်းကိုပါမဆောင်ရနိုင်ကြဘူးလို့ကျွန်မထင်တယ်ဒါကအသက်ပညာရှင်အပိုင်းဒီမှာပေါ့နော်အဲ့လိုအခက်ခဲတွေရှိကြမယ်ရော
ဟုတ်ကဲ့ပါဟုတ်ကဲ့
ဒါပေမဲ့အသက်ပညာသိမလို့တဲ့ဒီလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ဒီဒီပမာရှိနေတဲ့အတွေ့အကြုံတွေနဲ့ဒီလူမှုအခြေပြုအဖွဲ့အစည်းပေါ့မြန်မာပြည်နိုင်ငံမြန်မာအစိုးရဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်မတို့ကအဖက်ဖက်ကနေဆောင်ရွက်ကြမယ်ဆိုရင်ဒီလူမှုအခြေပြုတဲ့အဖွဲ့အစည်းတွေနဲ့ကျွန်မတို့ဆောင်ရွက်ကြမယ်ဆိုရင်လည်းဒါကတော့လက်တလောပေါ့နော်ဟိုတိုးတက်မှုရနိုင်မဲ့အလုံမျိုးတွေဖြစ်တယ်။ဒါပေမဲ့လည်းမြန်မာပြည်မှာရှိနေတဲ့လူမှုအခြေပြုအဖွဲ့အစည်းတွေမှာဝင်ရောက်လုပ်တိုင်ကြမဲ့လူတွေခါကြတော့ဘာတွေတွေ့ကြပြန်လဲဆိုအခက်အခဲကဒီဘက်ပြည်ပမှာရှိနေတာမျိုးမတူဘူး။ပြည်ပမှာကတကယ်အရင်တည်းကနှလုံးသားနဲ့အလုံလုံးတဲ့လူတွေအတွက်ဘာမှမလိုဘူး။အလုံလုံးရင်အလုံလုံးဖြစ်ဖို့ပဲလိုတယ်။အားလုံးဟာအလုံအတွေ့အကြုံမှာမူတည်ပြီးတော့သူတို့စွမ်းရည်ရှိတဲ့လို့ဆောင်ရွက်ကြတာဖြစ်တယ်။ဒါပေမဲ့မြန်မာပြည်ထဲမှာလူမှုအခြေပြုလုပ်ငန်းတွေကိုလုပ်ကြမယ်ဆိုရင်တော့မှဒီနှလုံးသားနဲ့လောက်တဲ့လူတွေအတွက်အခက်အခဲတွေရှိတယ်။ဘာဖြစ်လို့လဲဆိုတော့အလုံးလျှောက်မယ်ဆိုရင်ဟိုပညာတတ်ပွင့်ရမှပွင့်ရတဲ့အနေအထားမျိုးကိုသူတို့ကတောင်းဆိုတယ်။ဟိုအလုံးလျှောက်တဲ့ခါမှာတောင်းဆိုရကြတဲ့ခါကျတော့ဒီပြည်ပမှာရှိနေတဲ့တက်ဆွမ်းတလောက်ဆောင်ရွက်ကြမယ်
ဟုတ်ကဲ့
ရှိပြန်တယ်
ဟိုမဥပနာကပြောတယ်ဒီဒီဘဏ်လုပ်ငန်းမှာဒီ software ပြဿနာတို့ဒီ internet ပြဿနာတွေပတ်သက်ပြီးတော့ကိုစိုးစာနီရဲ့အတွေ့အကြုံကိုပြောပြပေးပါလားရှင်
ဟုတ်ကဲ့ပါဗျာအချိန်တော့ယူရမယ်ပေါ့နော်ကျွန်တော်တို့ infrastructure ပိုင်းလိုက်နိုင်မှုလည်းမူတည်တယ်နောက်တစ်ခုကကျွန်တော်အဓိကတာပြောချင်တာကျွန်တော်တို့ရဲ့ customer base ပေါ့နော်သူတို့ရဲ့လိုက်နိုင်မှုပေါ့လည်းအများကြီးမူတည်တယ်ဗျကျွန်တော်တို့ကဟိုဘက်မှာ software တွေတုံးနေတယ်ခင်မိတယ်မှန်တယ်ဒါပေမဲ့အဲ့ဒါတွေကိုကျွန်တော်တို့ကဒီဘက်မှာဟိုတစ်ခါရဲတုံးလိုက်လို့မဖြစ်ဘူးဗျ customer တုံးနိုင်ဖို့လေဟို education ပေးပါပေးဖို့လိုသေးတယ်ဆိုတော့အဓိကတော့ဟို localize လုပ်ဖို့လိုရပေါ့တော့ဟိုကဟာကြီးကိုလည်း time ပြီးတော့ဒီမှာတုံးလို့မရဘူးလို့ဒီကအတိုင်းလည်းဟိုဆက်တုံးနေဖို့လည်းမဖြစ်နိုင်တော့ဘူးပေါ့နော်ဆိုတော့ဒီနဲ့ဟိုနဲ့ဂျားလေးကနေရာလေးတစ်ခုကိုအမှန်ကန်သုံးနေရာလေးတစ်ခုကိုချပြီးတုံးနိုင်ဖို့အတွက်ပြင်ဆင်လုပ်ဆောင်ဖို့လိုရဗျ software လည်းအဲ့လိုပဲပေါ့နော်ဟိုဟိုဘက်ဒီဘက်ပြင်ရပြီးတော့ localize လုပ်ဖို့လိုရဗျ
ဟုတ်ကဲ့ပါကျမဒီဘက်လေး Microsoft ကနေပြီးတော့ကြော်ညာနေတာတွေတွေ့နေရပါတယ်အဲ့ဒီမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ပုံရိပ်ကလေးတွေသူတို့ထည့်ပြီးပြောထားတာပေါ့နော်အဲ့ဒီမှာဒီတယ်လီဖုန်းနဲ့ဒီ banking system ကိုဟိုနဲ့ဒီသူတို့ tablet လေးတွေနဲ့လုပ်နေတယ်ဆိုတာတွေ့ရလို့ပါအဲ့ဒါနဲ့ပတ်သက်လို့ကိုစိုးစွာနေဘာတိထားပါလဲရှင
်ဟုတ်ကဲ့ဟိုပါပေါ့နော် iBanking mBanking ပေါ့နော်ကျွန်တော် mobile banking internet banking ပေါ့အဲ့တော့အကလည်းခုနောက်ပိုင်း bank တော်တော်များများမှာစတင်အသုံးပြုနေပါပြီကျွန်တော်တို့ဟိုမှာလို့ပဲကျွန်တော်တို့ application နဲ့ download လုပ်ထားမယ် application နဲ့ဝင်ပြီးတော့ကျွန်တော်တို့ကိုယ့်ရဲ့ statement တွေဆင်လို့ရမယ် activity တွေဆင်လို့ရမယ်ငွေလွှဲငွေထုတ်လုပ်လို့ရမယ်ငွေထုတ်တော့မဟုတ်ဘူးနော်ငွေလွှဲထုတ်လို့ရမယ်အဲ့ဒီရှိသုံးနေပါပြီဗျတော်တော်လည်းကြာပါပြီသုံးနေတာဟုတ်ကဲ့
ဟုတ်ကဲ့ပါအဆင်ပြေသေးတဲ့နောက်တော့ပေါ့နော်အဆင်ပြေတယ်လို့ပြောရမှာပေါ့နော်ဟုတ်ကဲ့အခုနောက်တော့ဟုတ်ကဲ့ပါဟု
တ်ကဲ့
ဟုတ်ကဲ့နောက်တော့တာရှင်တယောက်ကကိုမောင်မောင်လွင်မှာကိုမောင်မောင်လွင်ဗာများမေးချင်ပါလေရှင
်ခုနကတော့တော်တော်ပေါ့ဒီတနိုင်ငံနဲ့တနိုင်ငံနဲ့ကတော့ဒီအခြေသက်တွေနဲ့ပတ်သက်လို့တော့မတူဘူးပေါ့နော်ဟိုဘက်မှာရှိတဲ့လူစားနဲ့ဒီဘက်မှာရှိတဲ့တုံးနေတဲ့လူစားနေရလူစားတွေရင်းကတော့ဒီကွာနေတယ်ပေါ့အဲ့ဒီအချိန်လေးပေါ်မှာဘယ်လိုပြန်ပြောဒီရသက်ပြန်လုတ်ပေးမလဲဆိုတော့သဘောပေါ်မှာဒီအစိုးရပိုင်းမှာဒါမူတည်နေအဲ့လောက်ပဲကျွန်တော်မြင်နေခင်ဗျဟု
တ်ကဲ့ပါအဲ့တော့ဆရာသိန်းဝင်းအနေနဲ့ရောဘယ်လိုပြောချင်ပါလဲရှင်ဒီကွာဟချက်တွေပေါ့နော်ဒီဟိုနိပညာကွာဟချက်ရှိမယ်အခြေခံယူဆကွာဟချက်ရှိမယ်ပေါ့ဆရာသိန်းဝင်းအခုလောက်ရတဲ့လောက်ပေါ့နော်ဟိုအခုထဲထဲဝင်ဝင်ပြည်ရဲကိုပြန်သွားပြီးတော့လုံနေတဲ့ kait နေတဲ့အထက်မှာဟောဘယ်လိုသုံးသပ်လို့ရပါလဲရှင်
ကျွန်တော်အနေနဲ့ပြောရရင်တော့အဓိကတော့ကျွန်တော်ကဒီကျမကြီးလုပ်ငန်းမှာပေါ့နော်ဟို ethnic health organization ဆိုတဲ့ဟိုတိုင်းဒါကျမကြီးအဖွဲ့ကြီးပေါ့အထူးသဖြင့်ကတော့ကျွန်တော်တို့ကဒီဒီအင်းကျမကြီးအဖွဲ့များနောက်ပြီးဒီ civil society ဖြစ်တဲ့ဒီမြန်မာနိုင်ငံစိတ်ပညာအသင်းနောက်ဆက်မစင်ဒီယာမောင်ရဲ့ဒီအဲမတော်ပြန်နေပါတော့နော်ဒီကြိုးဘူးနဲ့လက်ကြိုးဘူးအပေါ်နဲ့ကျွန်တော်ကဆက်ဆက်ပြီးလုပ်နေရတယ်ပေါ့အခုခါမှာတော့ဒီ convergence ဆိုတဲ့သဘောနဲ့ကျွန်တော်တို့အထက်ကကျန်းမာရေးဌာနနဲ့ကျွန်တော်တို့ဒီဘက်ကဒီတိုင်းသားကျန်းမာရေးဌာနနဲ့ပူးပေါင်းဆွေးနွေးပြီးတော့လုပ်တာတွေတော်တော်များများရှိတာတယ်ဆိုတော့အရင်ကဆိုင်တော့ဒါဒီဟာကဟိုအပြောင်းလဲကြီးတစ်ခုလို့ကျွန်တော်ပြောလို့ရပါတယ်ဒါပေမဲ့လို့ဟို အခက်အခဲတွေကတော့တော်တော်များများရှိတော့မှာပဲဘာလို့လဲဆိုတော့ကျမကြီးဦးစီးဌာနကပုဂ္ဂိုလ်များကကိဒီနဲ့ကျမကြီးဌာနအမျိုးနဲ့ကျမကြီးဌာနတို့ဒီအလုပ်ကိုလုပ်မယ်ဆိုလို့ရှိရင်မိမိရဲ့ဒေတာအတွင်းမှာဟိုလွယ်လွယ်နဲ့ဆုံးဖြတ်လို့တချို့ရတဲ့ကိစ္စကိုအရင်အတိုင်းပဲပေါ့နော်ဟိုမိပြီးတော့ထိကျက်ရတဲ့ကိစ္စလေးတွေရှိနေတယ
် red tape တွေဒီလုပ်ခဲ့ပါရှိနေတော့ပေါ့ဟုတ်ကဲ့
မှာဖြစ်တယ်ဆိုတဲ့ဟာမျိုးလေးတွေရှိနေတယ်အဲ့ဒီအခါမှာဒါတွေကတော်တော်လေးဟိုအကန့်တတ်ရှိတယ်ပေါ့နော်နောက်ပြီးတော့ကျွန်တော်တို့ဒီကျမကြီးအဖွဲ့စီဒိုင်းနာကျမကြီးအဖွဲ့ကြီးကတော့ဘာပဲပြောပြောဥပမာ KDHW ဆိုတဲ့ကရင်ကျမကြီးဌာနဆိုရင်ဒါ KNU နဲ့ဆက်ဆံနေတဲ့ကိစ္စပေါ့နော်နောက်ပြီးတော့ဒီနိုင်ငံရေးအခြေခံနဲ့ဖြစ်ခဲ့တဲ့အဖွဲ့အစည်းတွေဖြစ်တဲ့အတွက်ကြောင့်ပြောရရင်တော့ဒီလိုကိစ္စတွေမှာဟိုနိုင်ငံရေးသဘောတရားကိုဟိုနာမကျွမ်းဝင်တဲ့ကျမကြီးဝန်ထမ်းတက်တက်ဆိုရင်တခါတလေလိုရတာတွေတော်တော်လေးခက်တာတွေတွေ့တယ်နှစ်ပတ်တလုံးကတော့စိတ်ရင်းစည်နာကောင်းနေပဲဥပမာလွယ်လွယ်ကျွန်တော်ဟိုပေါ့နော်ပြောရရင်ကျွန်တော်တို့ကာကွယ်ရေးလုပ်ငန်းဆိုတာကကျွန်တော်တို့ကကလေးတွေအတွက်မရှိမဖြစ်ပါအဲ့ဒီအခါမှာကျမကြီးဌာနကကာကွယ်ရေးလုပ်ငန်းကိုလုပ်ပေးခြင်းနဲ့လို့ဆိုတဲ့သဘောမျိုးရှိတယ်ဒါပေမဲ့တချို့ကျမကြီးဌာနကလူတွေကနိုင်ငံရေးအခြေခံကိုနားမလည်တော့ပြောရရင်ဟာလာဒီဟိုကရင်အပါဝင်တိုင်းသားတွေရဲ့နေမြေတွေကိုနှစ်ပေါင်းများစွာစွာဒီမြန်မာစစ်တပ်ကအုပ်ချုပ်ခဲ့တာဖြစ်တဲ့ယူထားရခဲ့တာဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့တိုင်းသူတို့ရဲ့မြေသူတို့ရဲ့ဒေသဆိုတဲ့သဘောကိုသူတို့စိတ်ထဲမှာကဒါအဲ့ဒီအမှန်တိုင်းပဲရှိနေတဲ့အခါမှာကျွန်တော်တို့တိုင်းဒီကျမကြီးဌာနကပုဂ္ဂိုလ်များကကျွန်တော်တို့ကူညီပေးတော့မယ်အခုခေတ်ကအခြေအနေကကောင်းပြီကူညီမယ်ဆိုတဲ့သဘောမျိုးပြောတဲ့ပုဂ္ဂိုလ်များရှိတယ်အဲ့ဒီအခါမှာတကယ်ကသူတို့ဒီကူညီဒါကိုလိုချင်တာကြီးပဲမဟုတ်ဘူးကိုယ့်ရဲ့ဒီကိုယ့်ရဲ့ဒေတာကိုအခုအခြေအနေတာလို့ပြန်လည်ပြီးလုပ်ကင်နိုင်တဲ့အခါမှာပူးပေါင်းဆောင်ရွက်တာကိုလိုချင်တာဟိုတနာလို့ကူညီပေးမယ်ဆိုတော့အနေထားမျိုးကိုလိုချင်တာမဟုတ်ဘူးသို့တော်လည်းတချို့တိုင်းဒီကျမကြီးဌာနကလူများပင်လင်းစေတနာနဲ့တော့ပြောတာပဲသို့တော်ဒီနိုင်ငံရေးခြေကံကိုနားမလည်တော့ကူညီမယ်ကူညီမယ်ဆိုလို့ရှိတဲ့အားလုံးကြီးကဒါလေးတွေကနည်းနည်းဟို
ဟုတ်ကဲ့ပါသဘောပေါက်ပါတယ်ဟုတ်ကဲ
့တကယ်ကတော့ကူပေါင်းဆောင်ရွက်တယ်ဆိုတဲ့သဘောမျိုးကို
ဟုတ်ကဲ့ပါ
တောင်းနေနောက်တစ်ခုကလည်းကျွန်တော်အနေနဲ့ကတော့တောင်အာဖရိကမှာဒီအပါတိုက်မတိုင်ခင်တည်းကရောက်ပြီးအပါတိုက်ကြီးတဲ့အခါကျတော့ကျွန်တော်သူသိကြတဲ့တောင်အာဖရိကနိုင်ငံရဲ့ဟိုပြန်လာတဲ့လူတွေအနေအထားနဲ့အာမြန်မာပြည်နဲ့တချို့ဟာတွေကတူတယ်ဒါပေမဲ့တချို့ဟာတွေကြတော့တကယ်အမျိုးသားပြန်လဲတင်းမြတ်ရေးကိုလုပ်ခဲ့တဲ့အတွက်ပုံမှန်လင်းလင်းအကုန်လုပ်လို့ရတယ်ဟုတ်ကဲ့မကြီးကဏအပါအဝင်ပေါ့နော
်ဟုတ်ကဲ့ပ
ါအခုကျွန်တော်တို့လက်ရှိအခြေအနေကတော့ကျွန်တော်တို့ကလက်ရှိ NLD အစိုးရကိုလည်းနားလည်တယ်တော့အောင်ဆန်းစုကြည်ရဲ့အနေအထားကိုလည်းနားလည်တော့အကန့်တတ်ဒီကြားထဲမှာလုပ်နေရတော့တော်တော်လေး
ဟုတ်ကဲ့ပါဟုတ်ကဲ့ပြောင်းလဲဖို့ကအတော်ကြီးကိုအခက်အခဲပေါ့နော်ဒီ change အတွက်ကိုပြောင်းလဲဖို့ဆိုတာလေတော်တော်လေးခက်ခဲတဲ့ဟိုဟာပါကိစ္စပါအဲ့တော့ဆရာပြောတာကိုသဘောပေါက်ပါတယ်အဲ့တော့ဟိုကိုစောကပိရေဟိုမေပြောဟိုအခုဒီပြပမှာရှိနေတဲ့ပညာရှင်တွေအနေနဲ့မြန်မာပြည်ကိုပြန်လာပြီးတော့တဒတ်အားပါဝင်သင့်သလားမသင့်ဘူးလားဆိုတာအကြံပေးပါအောင်ရှင
်ကျွန်တော်ကတော့ဒီလိုပါဟိုအခက်အခဲရှိတာလဲမှန်နေစိန်ခေါ်မှုလေးတွေရှိနေတာလဲမှန်နေအဆင်မပြေမှုလေးတွေကတော့ရှိနေအောင်ပါပဲဆိုတာလဲမှန်ပါတယ်ဒါတော့လည်းပဲအဲ့လိုအခက်အခဲတွေအဲ့လိုအဆင်မပြေမှုလေးတွေရှိနေလို့ကလည်းပဲကျွန်တော်တို့ပြန်လာလုပ်ဖို့လိုတယ်ဆိုတဲ့အပိုင်းကိုလည်းကျွန်တော်ကနည်းနည်းလေးထောက်ဟိုထောက်ပြီးတော့ပြောချင်ပါတယ်။အခုလည်းဆိုတော့အကုန်လုံးအဆင်ပြေပြီးပြည့်ပြည့်စုံမယ်ဆိုတော့ပဲကျွန်တော်တို့အနေနဲ့ကပြန်လာဖို့အတွက်ကဒီလောက်ကြီးလိုချင်မှလိုမယ်လေ။ဆိုတော့ကျွန်တော်မြင်တာကတော့ပြန်လာတဲ့လေပြန်လာပြီးတော့ပြည်ပြင်ပြောင်းလဲရမယ်အပိုင်းနဲ့နော်အဆင်နဲ့ဖြစ်ဖို့အတွက်အတတ်နိုင်ဆုံးပေါ့နော်အစိုးရအတွက်ကရော
ဒီတက်ဆိုင်ရာဒီ institutional change ပေါ့နော်ဒီအပြောင်းလဲတွေလုပ်ဖို့အတွက်ကိုလည်းကျွန်တော်တို့ကပဲအသိပေးရမယ်တွန်းအားပေးရမယ်ပြောဆိုရမယ်လို့ကျွန်တော်ယုံကြည်ပါတယ်ဥမာအပြင်ကျွန်တော်တစ်ခုလေးပြောချင်တာပညာရေးကဏ္ဍလေးပါဥမာပညာရှိတဲ့ကျွန်တော်တို့မြန်မာနိုင်ငံသားတွေအဖြစ်စေအရင်ကမြန်မာနိုင်ငံသားတွေအဖြစ်စေအခုပြန်လာပြီးတော့တခြားနိုင်ငံခံယူထားတဲ့နိုင်ငံသားတယောက်ဆိုတော့ပြန်လာပြီးတော့ပညာရေးမှာ9လတန်တီ3လတန်တီ6လတန်တီတစ်နှစ်တန်တီဒါမှမဟုတ်နှစ်ရှည်ပေါ့နော်ပြန်လာတယ်ဆိုလို့ရှိရင်သူ့အတွက်ကပညာရေးနဲ့ပတ်သက်တဲ့ဒီမှာကိုယ်တန်းကြီးကိုပြန်လာဖို့အတွက် visa ပဲဖြစ်ဖြစ်ဒီတန်းကြီးပြန်လာဖို့အတွက် visa ပဲဖြစ်ဖြစ်မဟုတ်လို့ရှိရင်အထူးဥစ္စာပေါ့နော်မြန်မာနိုင်ငံသားဟောင်းမြောင်မြန်မာနိုင်ငံသားဖြစ်ခဲ့တဲ့သူအနေနဲ့ဘယ်လိုပုံစံမျိုးနဲ့ပြန်လာမလဲဆိုတာမျိုးကိုအခုလက်ရှိတန်းကြီးအစိုးရအနေနဲ့ပြောကောင်းပေါ့နော်ဒီကိစ္စအနေနဲ့ပြောကောင်းဒီဟာကိုစဉ်းစားပြီးတော့ကြိုတင်စီစဉ်တာမရှိဘူးမရှိတဲ့အတွက်ကြောင့်မလို့တစ်ခါလေကြလို့ရှိရင်လာတာပြည်တိုင်းကိစ္စနဲ့ဒါနဲ့လည်းရှိရ URF visa ကတော့ social visa နဲ့လူမျိုးရေး visa နဲ့အဲ့လိုမျိုးတွေမဟာဆက်တာတွေဖြစ်တော့တစ်ခါလေကြလို့ရှိရင်လုတ်ချင်သလောက်လုတ်နိုင်သလောက်မလုတ်နိုင်တဲ့အတိုင်းအတာလေးတွေကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်ဒါလေးတွေကတော့ပြင်ဆင်ရမယ့်အပိုင်းနဲ့ကျွန်တော်တို့ဘက်ကလည်းပဲလူအချက်ကိုပြောရမယ့်ဆိုရမယ်အပိုင်းလေးတွေရှိတယ်လို့ပဲကျွန်တော်မြင်ပါတယ်သို့တော်လည်းပဲပြန်လာဖို့တင့်သလားဆိုတဲ့အပိုင်းကိုတော့ပြန်လာကြဖို့နဲ့ပါဝင်ကြဖို့လို့ပဲကျွန်တော်တိုက်တွန်းခြင်းပါတယ
်ဟုတ်ကဲ့ပါတချို့တရားလည်းပြန်လာတဲ့အခါမှာဒီထိုက်တဲ့နဲ့လာစားဝင်ငွေရပါမလားဆိုတာစိုးရိမ်တာတစ်ချက်ရှိတာပေါ့နော်နောက်တစ်ချက်ကလည်းမြန်မာပြည်ရဲ့အိမ်ချမ်းမြေဈေးပေါ့နော်အိမ်ငှားကဈေးကြီးတယ်အိမ်ဝယ်နေဖို့မဖြစ်နိုင်ဘူးဒီဗမာငွေချီးဖို့အဆင်မပြေဘူးဆိုတာမျိုးတွေရှိတာပေါ့နော်အကိုစိုးစာနေအနေနဲ့ရောမြန်မာပြည်ရဲ့ဒီအိမ်ချမ်းမြေဈေးနဲ့ပတ်သက်ပြီးတော့ဥမာပြန်လာခြင်းနဲ့လူတယောက်အနေနဲ့ကဥမာ Facebook မှာရေးထားတာတခုတွေ့လိုက်ရပါတယ်အဲ့ဒါ post လေးတခုကဘာလဲဆိုတော့စားတောက်ဆိုင်တခုလာဖွင့်ပါတယ်တဲ့နိုင်ငံညာဆန်ကြီးမိပေါ့နော်အင်တာမလည်းကောင်းတယ်လူတွေလည်းအားပေးကြတယ်အားပေးပြီးတော့ကောင်းလာတာနဲ့အမျှဒီအိမ်ရှင်ကနေပြီးတော့ဆိုင်ရှင်ကနေပြီးတော့ဆိုင်ခန်းငှားကကိုတိုးပြီးတောင်းလို့ဒါကြဲအောင်ဖျားလိုက်ပြီးပြန်ခဲ့ရတဲ့အဖြစ်တွေရှိပါတယ်ဆိုတော့မြန်မာပြည်မှာပြန်လာပြီးလုပ်ငန်းလုပ်ချင်တဲ့လူတွေအတွက်ကဒီအိမ်ချမ်းမြေဈေးကြီးတာလေအဟန့်ဒါတစ်ခုပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ကိုစိုးစာနေဘယ်လိုများသုံးသပ်လို့ရပါလဲရှင်
ဟုတ်တယ်ဗျမစေးစကားတော့ဒီမှာတော်တော်ကြီးတယ်သူတကယ်အဲ့လိုမျိုးကိုပိုင်လုပ်ငန်းလုပ်မယ်အဲ့လိုတင်ငါ့မယ်ရုံးငါ့မယ်ဆိုလို့ရှိရင်စေးစကားကြီးတယ်ကြီးတယ်ပြင်တော့အဲ့လိုတစ်နှစ်စာဆိုတစ်နှစ်စာ6လဆိုတော့6လဆိုတော့အနည်းဆုံးပေါ့နော်မေးရတယ်ပြီးတော့ကိုလုပ်ငန်းအောင်မြင်လာတဲ့တည်းမြအဲ့ဒီနေရာကိုဆက်ရဖို့အတွက်ကအခက်အခဲရှိတယ်ပါလို့လဲဆိုတော့အဲ့ငါနှစ်နှစ်ငါထားမယ်နှစ်နှစ်တည်းမှာလုံးဖြစ်နေတယ်နှစ်နှစ်ပြည့်ကနေကြလို့ရှိရင်အိမ်ရှင်ကဟိုဈေးနှစ်ဆသုံးဆတို့တာတုံမဲ့မဖြစ်လာတဲ့ခါကျတော့ဆက်လုပ်ဖို့တည်းအခက်အခဲရှိနိုင်တယ်ဗျဒါပေမဲ့ခုနပြောခဲ့သလိုပဲပေါ့နော်ဒီမှာအခက်အခဲရှိတယ်ဈေးစကားကြီးတယ်မှန်တယ်ဒါပေမဲ့လည်းဟိုနိုင်ငံတိုးတက်ရေးအတွက်ကောကိုယ်ပိုင်တိုးတက်ရေးအတွက်ကောအခွင့်အရေးအများကြီးရှိပါတယ်အလုပ်ကတော့ပြင်ပန်းနေကျွန်တော်တို့နိုင်ငံမှာလုပ်ခဲ့ရတဲ့အစားရအများကြီးပုံပြင်ပန်းမယ်လုပ်ရခိုင်းရမယ်ဒါပေမဲ့အခွင့်အရေးကောင်းတွေအများကြီးရှိပါတယ်ပြန်လာမယ်ဆိုရင်တော့
ကျေးဇူးပါပဲပေါ့ဗျ။ဟုတ်ကဲ့ပါ။ဆော့ကပီကိုလည်းကျေးဇူးအများကြီးတင်ပါရယ်။ဒေါက်တာသိန်းဝင်းကိုလည်းကျေးဇူးတင်ပါရယ်။ကိုစိုးစာနီကိုလည်းကျေးဇူးတင်ပါရယ်။ပေါင်ရင်မင်းမြတ်နဲ့သောတာရှင်တွေအားလုံးကိုလည်းကျေးဇူးတင်ပါရယ်ရှင်။ရှင်လန်းချမ်းမြေကြပါစေ
။စနေညထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုပြန်လည်နားဆင်ခဲ့ကြရတာဖြစ်ပါရယ်ရှင်။ VOA ကနေတင်းငွေနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင်။
တရုတ်ရည်တက်ဒီမိုနဆင်ဟာငါကြချစ်ချီခီးဆင်ဖြစ်နေရန်ကုန်တိလဝါစစ်ကမ်းကိုရောက်ရှိနေပါတယ်တရုတ်ရည်တက်ကအရာရှိနဲ့စစ်သည်928ဦးလိုက်ပါလာတဲ့တိုက်ချင်းဖြစ်ဒုံးတင်စစ်ရေးရင်နှဆင်ဟာတောက်ကြနေမှာရောက်လာတာပါမြန်မာအမေရိကန် EU ဒိမဂျပန်နဲ့အာရလိုနိုင်ငံတကာအလုပ်သမားအဖွဲ့ချုပ်တို့ကကိုယ်စားလှယ်တွေဟာမြန်မာနိုင်ငံမှာကျင်းပတဲ့အလုပ်သမားဥပဒေပြုပြင်ရေးနဲ့အသင်းဖွဲ့ဆွမ်းဆောင်ရေးမြင့်တင်ရေးဆိုင်ရာကနဦးဆင့်ဒုတိယအကြိမ်ဖိုရမ်ကိုတက်ရောက်ခဲ့ကြပါတယ်စီးရီးယားနိုင်ငံမှာတပုံတွေထိမ့်ချုပ်ထားတဲ့အလက်ပိုမျိုးတစ်မျိုးလုံးကိုပြန်ပြီးသိမ့်ပိုက်နိုင်မှုအတွက်စီးရီးယားအစိုးရတက်တွင်နဲ့သူတို့ရဲ့မဟာမိတ်ရုရှားတို့ကပြင်းထန်တဲ့ထိုးစစ်တွေဆင်နေပါတယ်။စနေနေ့မှာမြို့ရှိချမ်းတပုံတွေထိမ့်ချုပ်ထားတဲ့နေရာမှာနောက်ဆုံးကြံနေတဲ့အကြီးဆုံးစစ်ရုံကိုရပ်ပိုင်းတွင်မှာပဲဒုတိယအကြိမ်များဖြစ်ဘုံကျဲတိုက်ခိုက်တာခံရတာမို့ကလေးငယ်6ဦးအပါအဝင်လူ20လောက်သေဆုံးခဲ့ရပါတယ်။ Republican သမ္မတလောင်း Donald Trump ကအပြိုင်ပွဲ Democratic Party ရဲ့သမ္မတလောင်း Hillary Clinton ရဲ့ခင်ပွန်းအရင် American သမ္မတဟောင်း Bill Clinton ရဲ့တခြားအမျိုးသမီးတွေနဲ့ပတ်သက်မှုရှိတာတွေကိုဖော်ထုတ်ပြီးသမ္မတရွေးကောက်ပွဲမှာအဓိကအကြောင်းအရာဖြစ်နေလှုပ်ဆောင်နိုင်မှုစူးစမ်းနေပါတယ်
သတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ကျမတော့နန္ဒာချမ်းပါရှင် VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.